America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဒီဇင်ဘာလ30ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါရှင်။တော်မီလောင်ကျွမ်းမှုပို့ပြီးတော့ပြန့်နှံ့နေတဲ့ဩစတြေးလျနိုင်ငံဝီတိုရီယာပြည်နယ်ထဲမှာဒီကနေ့အရေးပေါ်သတိပေးချက်တွေထပ်ပြီးတော့ထုတ်ပြန်ခဲ့ရပါတယ်။မျိုးပီစာပြင်ဆင်ပြီးတော့လူသားတွေဖန်တီးခဲ့တဲ့ဆိုတဲ့တရုတ်သိပ္ပံပညာရှင်ကို1,300ချလိုက်ပါတယ်။အခုလိုမျိုးထိတ်တန့်သတင်းတွေကိုကိုဝင်းမင်းနဲ့အချင်းညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာညအတွက်ထိတ်တန့်ရောက်သတင်းလွှာတွေကတော့ရခိုင်ပြည်နယ်မင်းပြားမြို့နယ်ရမောင်တံတားမှာလုံခြုံရေးယူနေတဲ့မြမစစ်တပ်ကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ကဒီမနက်မှာပစ်ခတ်ခဲ့ပါတယ်
။မင်းပြားရမောင်တံတားမှာတံတားလုံခြုံရေးလုံနေတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေတော့လာပြီးတော့မှနောက်ချက်ပစ်ခတ်တာတော့ရှိတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေအားရခြင်းနဲ့လ
ား။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးပြောပြခဲ့တာပါ။ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။အမေရိကန်ဆိုင်ရာသတင်းလွှာမှာတော့ Democratic Party တွင်တမရကိုစလေလောင်းနေရဲ့မဲဆွယ်ပွဲတွေနှစ်သစ်ကူးမှာအရှိန်မြင့်လာမယ့်အကြောင်းနဲ့အတူ2019နှစ်ကုန်ပိုင်းနီးလာတာနဲ့အမျှအမျိုးသမီးအာဂါသာသူရဲကောင်းနေပါဝင်တဲ့ဒီအာဂါသာတခွင်စူဇန်လေးလာရေးအခြေအနေတွေအကြောင်းနောက်ဆုံးရသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ွယ်မှာတော့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာအစီအစဉ်နဲ့အတူ View ရဲ့သောတာရှင်တွေအတွက် Christmas ဒီနှစ်သစ်ကူးတေးသင်းလေးတစ်ပုဒ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
တော်မီပေါင်းရာနဲ့ချီလောင်ကျွမ်းနေတဲ့ဩစတြေးလျနိုင်ငံမှာဒီကနေ့တော်မီလောင်ကျွမ်းမှုပို့ပြီးတော့ပြန့်နှံ့နေတဲ့ဝစ်တိုရီယာပြည်နယ်ထဲမှာအရေးပေါ်သတိပေးချက်တွေထပ်ပြီးတော့ထုတ်ပြန်ခဲ့ရပါတယ်။မဲလ်ဘောမြို့မြောက်ပိုင်းကဘန်ဒူရာ၊ဂရိန်းစ်ဘာရာနဲ့မဲလ်ပါ့အရက်တွေမှာရှိနေကြသေးသူတွေအနေနဲ့ဘေးလွတ်ရာထွက်ပြေးဖို့အချိန်မမီတော့တဲ့အတွက်မီးဘေးကင်းအောင်နေကြဖို့အာဏာပိုင်တွေကသတိပေးခဲ့ရပါတယ်။ဒီသတိပေးချက်အပါအဝင်ဝစ်တိုရီယာပြည်နယ်ထဲမှာမီးဘေးအရေးပေါ်သတိပေးချက်ပေါင်း12ခုထောက်ပြန်ခဲ့ရပြီးတော့အများစုက East Gippsland ဒေသမှာဖြစ်ပါတယ်။ပူပြင်းတဲ့မိုးလေဝသအခြေအနေနဲ့လေပြင်းတွေကြောင့်တောမီးတွေတစ်ခုနဲ့တစ်ခုကူးဆက်လောင်ကျွမ်းနေပါတယ်။မီးဘေးကြောင့်ထောင်ထဲချတဲ့ဒေသခံတွေအပြင်ကမ္ဘာလှည့်ခီးတွေတွေလည်းဘေးကင်းရာကိုတိမ်းရှောင်နေကြရပါတယ်။ Victoria ပြည်နယ်မြို့တော် Melbourne မြို့မှာဒီကနေ့အပူချိန်ဟာ40 degree Celsius ကျော်ပြီးတော့ Fahrenheit နဲ့ဆိုရင်တော့106 Fahrenheit ထက်မနည်းရှိပါတယ်။ Victoria ပြည်နယ်နဲ့ကပ်နေတဲ့ New South Wales ပြည်နယ်မှာလည်းတော်မီပေါင်း100လောက်လောင်ကျွမ်းနေတယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။တော်မီလောင်လေးရှိတဲ့ဩစတြေးလျမှာနှွေရည်မရောက်ခင်တည်းကစတင်လောင်နေတဲ့တော်မီတွေကြောင့်တေဆုံးသူ9ယောက်ထက်မနည်းရှိနေပြီးအင်ဂျီပေါင်း1000ကျော်လည်းပျက်စီးဆုံးရှုံးခဲ့ပါတယ်။အခုလိုတော်မီတွေထိမနိုင်သိမ်းမရလောင်ကျွမ်းနေတဲ့အတွက်ဆစ်ဒနီမြို့မှာနှစ်ဆင်မီရှူမီပန်းထောင်ချီဖောက်ပြီးတော့နှစ်တစ်ကူကြိုဆိုတဲ့ပွဲကြီးကိုမလုပ်ဖို့တောင်းဆိုမှုတွေရှိနေပေမဲ့ပွဲကိုကြိုတင်စီစဉ်ထားတဲ့အတိုင်းကျင်းပသွားမယ်လို့မြို့တော်ဝန်ရှိသူတွေကပြောပါတယ်။ကင်မရာမျိုးတော်မှာတော့နှစ်သစ်ကူကြိုဆိုတဲ့မီရှူမီပန်ဖောက်ပွဲအစီအစဉ်ကိုဖျက်ထားပါတယ်
။တရုတ်နိုင်ငံမှာပထမကမ္ဘာပထမဆုံးမျိုးရိုးဗီဇာပြုပြင်ထားတဲ့ကလေးတွေကိုဖန်တီးပေးခဲ့တဲ့သိပ္ပံပညာရှင်ကို1,300ဒီနေ့ချမှတ်လိုက်ပါတယ်။2018ခုနှစ်တုန်းကအမွာမင်းကလေးနှစ်ဦးကို DNA မျိုးရိုးဗီဇာပြုပြင်မွေးပေးနိုင်ခဲ့တယ်လို့ကြေညာခဲ့တဲ့သိပ္ပံပညာရှင်ဟီဂျန်ကူအနေနဲ့ဆေးပညာရပ်ကိုတရားမဝင်ကျင့်သုံးခဲ့တယ်လို့တရုတ်တရားရုံးတစ်ခုကအမိန့်ချပြီးအခုလိုအပြစ်ပေးလိုက်တာပါ။သိပ္ပံပညာရှင်ဟီကတော့ဒီအမွာမင်းကလေးတွေအနေနဲ့အနာဂတ်မှာ AIDS ကိုခံဆွမ်းအားကျဆင်းတဲ့ရောဂါမဖြစ်အောင်ကာကွယ်ပေးဖို့အတွက်မျိုးရိုးဗီဇပြုပြင်တဲ့ဤပညာကိုအသုံးပြုခဲ့တယ်လို့မနစ်ကကြေညာခဲ့ခြင်းတော့ကတကဘာလုံးအံ့ဩသွားခဲ့ရပါတယ်။အခုတော့ရှန်ဆန်းမျိုးကခုံယုံကဟီကိုအခုလိုထောင်နဲ့3နှစ်ပြည့်အမေရိကန်ဒေါ်လာ4,300,000နဲ့ညီမျှတဲ့ရငွေ3,000တန်ငွေပါပူတဲ့ချမှတ်လိုက်တယ်လို့တရုတ်ဆိုရပါရှင်းဝသတင်းဌာနကဆိုပါတယ်။ဟီရဲ့သူတေသနာအကူနှစ်ဦးကိုလည်းထောင်တန်2နှစ်နဲ့တစ်နှစ်ခွဲစီအပြင်ငွေတန်တွေလည်းအတိအသင့်ချမှတ်ခဲ့ပါတယ်။ဒီခုံရုံးဆုံးဖြတ်ချက်ထဲမှာတော့သူတို့3ဦးအနေနဲ့ဈေးပညာရပ်ကိုကျင့်သုံးဖို့အထောက်အထားအမှန်ကန်မရှိဘဲနာမည်ကြီးဖို့နဲ့ချမ်းသာကြွယ်ဝအောင်လှူဆောင်ခဲ့တာကအမျိုးသားသိပ္ပံသူတေသနာနဲ့ဈေးကူတာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရာရောက်တယ်လို့ဆက်ဆွဲထားပါတယ်ခင်ဗျ။
အီရတ်နဲ့ဆီးရီးယားနိုင်ငံတွေထဲမှာရှိတဲ့ဆက်သွေးကြောပြတ်မှတ်တွေအပေါ်အမေရိကန်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့ပေါ်လက်တုံ့ပြန်တိုက်ခိုက်သွားမယ်လို့အီရန်ကြောထောက်နောက်ခံပေးထားတဲ့ပြည်သူ့စစ်အဖွဲ့တစ်ခုကချိန်ချောက်လိုက်ပါတယ်။အမေရိကန်ရဲ့တိုက်ခိုက်မှုအပေါ်လက်တုံ့ပြန်မယ်လို့ကာတာအီဖက်စပိုလာအဖွဲ့ကသတိပေးလိုက်တာပါ။လေကြောင်းတိုက်ခိုက်မှုတွေအတွင်းမှာ25ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။အမေရိကန်တွေရဲ့တိုက်ခိုက်မှုဟာ ီရတ်ရဲ့အချုပ်ချာအာဏာကိုချိုးဖောက်တာဖြစ်ပြီးတော့အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်လို့အီရန်နိုင်ငံသားရေးဌာနကလည်းအပြစ်တင်ခဲ့ပါတယ်။အီရတ်နိုင်ငံနောက်ပိုင်းမှာရှိတဲ့ကာတာရီဖက်စ်ဘိုလာပြစ်မှတ်3ခုနဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းကနောက်ထပ်ပြစ်မှတ်နှစ်ခုကိုလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကတင်းငွေနေနေနှောင်းပိုင်းမှာအတည်ပြုပြောကြားခဲ့ပါတယ်။လက်နက်တိုးလောင်ထားတဲ့နေရာနဲ့ကိုကဲရီးနေရာတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ဝင်းဂျီအက်စပါကပြောပါတယ်။အီရတ်နိုင်ငံမြောက်ပိုင်းကစစ်အခြေစိုက်စခန်းတစ်ခုအပေါ် rocket ဒုံးနဲ့ပြီးခဲ့တဲ့တောက်ချာနေကတိုက်ခိုက်မှုအတွင်း American contractor တယောက်သေဆုံးခဲ့ပြီးတဲ့နောက် American ကလေကြောင်းကနေတုံ့ပြန်တိုက်ခိုက်တာဖြစ်ပါတယ်။ Florida ပြည်နယ်မှာအပန်းဖြစ်နေတဲ့သမ္မတဒေါ်နယ်ထရမ့်ကိုဝင်းဂျီအက်စပါအပြင်နိုင်ငံသားဝင်ဂျီ Mike Pompeo တို့ကဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့တွားရောက်ရှင်းပြခဲ့ပါတယ်။
အာဖဂန်နစ္စတန်မှာတာလီဘန်တွေယာယီအပြစ်ရတော်မယ်လို့ကောလာဟလထွက်လာချိန်မှာတာလီဘန်ဘက်ကတော့အခုလိုအပြစ်ရဖို့မရှိဘူးလို့ဒီနေ့ညင်းဆွလိုက်ပါတယ်။အမေရိကန်နဲ့ငင်းချင်းသဘောတူညီချက်ရဖို့တာလီဘန်သဘုံတွေအနေနဲ့ယာယီအပြစ်ရရေးချင်ကြဖို့အဆင်သင့်ဖြစ်နေပြီလို့ကောလာဟလတွေထွက်လာချိန်မှာတာလီဘန်ဘက်ကအခုလိုညင်းဆွလိုက်တာပါ။လွန်ခဲ့တဲ့ပတ်တွင်အသေးအချေများစေခဲ့တဲ့နောက်ဆုံးတိုက်ခိုက်မှုတွင်အာဖဂန်စစ်သားအနည်းဆုံး14ဦးကိုတာလီဘန်သဘုံတွေဘက်ကအသေးတိုက်ခတ်ခဲ့ပြီးနောက်တစ်နေ့မှာပဲအခုလိုညင်းဆွချက်ထွက်လာတာလည်းဖြစ်ပါတယ်။အရေးချင်ကြချက်တစ်ခုထဲမှာတော့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကတာလီဘန်ခေါင်းဆောင်အဆင့်အဖွဲ့တွင်ဆွေးနွေးပွဲမှာအမေရိကန်ဘက်ကတောင်းဆိုလာတဲ့တိုက်ခိုက်မှုလျှော့ချရေးကိုစဉ်းစားနေတယ်လို့တော့ပြောခဲ့ပူပါတယ်။ဒါပေမဲ့အခုတော့ပြောခွင့်ရမူဂျာဟစ်ကပဲလက်တွေ့အခြေအနေကတော့ Islamic Emirate ခေါ်တာလီဘန်အဖွဲ့အနေနဲ့အပြစ်ရဖို့ကြေညာဖို့မရည်ရွယ်ထားဘူး။ရန်သူဝါဒဖြန့်ချီမီဒီယာတွေကလှုပ်ချတဲ့သတင်းသာဖြစ်တယ်လို့ပြန်ပြောလိုက်ပါတယ်။နိုင်ငံခြားတဲ့အာဖဂန်သတင်းတချို့ကအာဖဂန်အဖွဲ့အတွင်းဆွေးနွေးပွဲနောက်ဆုံးမှာတာလီဘန်အုပ်ချုပ်ရေးကောင်စီနေနဲ့အမေရိကန်နဲ့နောက်ထပ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်နိုင်ဖို့တပတ်အပြစ်ရပေးမယ်လို့သဘောတူခဲ့ကြောင်းမနေ့ကသတင်းထုတ်ပြန်ခဲ့သတင်းတွေထွက်ခဲ့ပြီးဒီနေ့ညင်းဆိုချက်ထွက်လာတာပါတာလီဘန်နဲ့အမေရိကန်တို့ကာတာမှာငြိမ်းချမ်းရေးဆွေးနွေးလာခဲ့ရမှာတာလီဘန်ဘက်ကတော့အကျဉ်းသားလွှတ်ပေးရင်းနဲ့အမေရိကန်တပ်တွေအာဖဂန်ကပြန်ရောက်ရေးကိုတောက်လျှောက်တောင်းဆိုလာခဲ့တာပါခင်ဗျာ
ကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ခင်းနယ်လာနေညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ကမ္ဘာလက်ခီးသွားတွေတန်ရှင်းအဆင်ပြေစွာခီးသွားလာနိုင်တဲ့အာဆီယံဆံပြမျိုးစုကိုမြန်မာနိုင်ငံကကယားပြည်နယ်လွိုက်ကော်မျိုးတနင်္သာရီတိုင်းဒဝဲမျိုးနဲ့ရှမ်းပြည်နယ်တောင်ကြီးမျိုးတွေကိုရရှိမှာဖြစ်ပါတယ်။2020ခုနှစ်အတွက်အတန်ရှင်းဆုံးအာဆီယံဆံပြမျိုးအဖြစ်မြန်မာနိုင်ငံကမြို့၃မြို့အပြင်စုရတဲ့တခြားအာဆီယံမျိုးတွေကို2020ဇန်နဝါရီလမှာကျင်းပမဲ့39ချိန်မြောက်အာဆီယံခီးသွားလုပ်ငန်းဖိုရမ်ဆွေးနွေးပွဲမှာစုပေးမှာဖြစ်ပါတယ်။ဆူရရှိတဲ့မြို့တွေအနေနဲ့အတိအမှတ်ပြုစုလက်မှတ်နဲ့အာဆီယံ Clean Tourist City လို့မှော်ကွန်းထိုးထားတဲ့တစ်စိတ်ကိုရရှိမှာဖြစ်ပါတယ်။အတန်ရှင်းဆုံးအာဆီယံဆံပြားမြို့စုက၃နှစ်တက်တန်းရှိမှာပါ။မြန်မာနိုင်ငံကအရွေးခံရတဲ့လွိုက်ကော်မြို့၊ဒဝဲမြို့နဲ့တောင်ကြီးမြို့တွေဟာကမ္ဘာလက်ခီးသွားတဲ့အသွားများတဲ့မြို့တွေဖြစ်ကြပါတယ်။အဲ့ဒီမြို့တွေဟာအမိုက်ကင်းရှင်းပြီးတော့အတန်ရှင်းတက်ရတဲ့မြို့တွေအဖြစ်ပြည်ရင်းပြည်ပခီးသွားတွေကအတိအမှတ်ပြုခံရတဲ့မြို့တွေလည်းဖြစ်ပါတယ်။တဘာဝပတ်ဝန်းကျင်ထိမ့်သိမ့်မှုပိုင်းစနစ်တကျဆောင်ရွက်ထားမှုတန်ရှင်းတက်ရက်မှုကျန်းမာရေးမျိုးပြလုံခြုံရေးနဲ့ခီးသွွားတွေအတွက်အဆင်ပြေစေမဲ့အခြေခံဆောက်အုံတွေရှိမှုစတဲ့ဆန်ခွန်းတစ်ခုအပေါ်မူတည်ပြီးတော့အတန်ရှင်းဆုံးအာဆီယံဆံပြမျိုးတွေကိုရွေးချယ်တာဖြစ်ပါတယ
်။တရုတ်ခရစ်ယာန်တရားဟောဆရာဝန်ကြီးကိုနိုင်ငံတော်ပုံကံမှုခွင့်ပြုချက်မရှိဘဲလုပ်ငန်းလည်ပတ်မှုတို့နဲ့တရုတ်နိုင်ငံအနောက်တောင်ပိုင်းစီချွန်တရားရုံးကထောင်ဒဏ်6နှစ်ချမှတ်လိုက်ပါတယ်။အာလီရင်ကွန်ဗီနန့်လို့ခေါ်တဲ့ခရစ်ယာန်အသင်းတော်ကိုတီထောင်ခဲ့တဲ့တရားဟောဆရာဝန်ကိုဖမ်းဆီးထားပြီးပြည်ပနဲ့ဆက်သွယ်ဖြတ်ထားကတစ်နှစ်ကြာမှလွှဲဝယ်တရားစီရင်ပြီးအခုလိုအမိန့်ချခဲ့တာပါထောင်ဒဏ်6နှစ်အပြင်နိုင်ငံရေးလွှတ်ခွင့်3နှစ်ပြည့်ပင်ခဲ့တယ်လို့ဒေါ်လာ9000ကျော်နဲ့ညီမျှတဲ့ယွမ်ငွေ9000ကျော်တရားခဲ့ပြီးသူ့ရဲ့ပိုင်ဆိုင်မှုတွေကိုလည်းသိမ်းဆည်းခဲ့တယ်လို့တရားရုံးရဲ့ website မှာဖော်ပြထားပါတယ်တရားဟောဆရာနဲ့သူ့ရဲ့ဇနီးတို့ပါဝင်သူ့ရဲ့ဖျားချောင်းမှာလာရောက်ဝတ်ပြသူဒါဇင်နဲ့ချီကို2018ခုနှစ်ဒီဇင်ဘာလတုန်းကဖမ်းဆီးခဲ့တာဖြစ်ပါတယ်အဲ့ဒီနောက်အများစုကတော့ပြန်လွှတ်ပေးခဲ့ပါတယ်အသက်46နှစ်ရဲ့တရားဆရာဝန်ဟာစာရေးဆရာလည်းဖြစ်တဲ့အပြင်လူမှုရေးရာကိစ္စတွေမှာတက်ကြွလျှာသူတယောက်လည်းဖြစ်ပါတယ်။တရားဆရာဘွားကိုမခံယူခင်ကသူဟာချိန်တူးတက္ကသိုလ်ကဥပဒေပညာရှင်တယောက်လည်းဖြစ်ပါတယ်။အခုလိုသူ့ဘောချလိုက်တဲ့ပြစ်ဒဏ်ဟာဆယ်စုနှစ်တွင်အပြင်းထန်ဆုံးဖြစ်ပြီးသမရရှိချင်းပင်ရဲ့လက်ထက်မှာဘာသာရေးအဖွဲ့တွေအပေါ်အစိုးရရဲ့နှိမ်ကွပ်မှုအခြေအနေဆိုးနေစေဖြစ်တယ်လို့ဘာသာရေးလူလတ်ခွင့်ဆောင်ရွက်နေသူတွေကဆိုပါတယ်ခင်ဗျ။
တရုတ်ပြည်မှာကြီးအစိုးရရဲ့လွှမ်းမိုးလာမှုကိုဆန့်ကျင်ပြီးတော့ဒီမိုကရေစီတောင်းဆိုဆန္ဒပြမှုတွေရှိနေတဲ့ဟောင်ကောင်ကျွန်းရဲ့ရေပိုင်နယ်ထက်မှာဟောင်ကောင်မှာတပ်ဆွဲထားတဲ့တရုတ်စစ်တပ်တွေစစ်ရေးလေ့ကျင့်ခဲ့ပါတယ်။တရုတ်စစ်သင်္ဘောကျင်ကျို့ပေါ်မှာတရုတ်တပ်တွေရေချောင်းလေချောင်းကနေစစ်ရေးလေ့ကျင့်နေတာကိုတရုတ်အစိုးရပိုင် CCTV မှာပြသခဲ့ပါတယ်။တောင်ကျို့ပင်လယ်ထဲမှာပြုလုပ်ခဲ့တဲ့စစ်ရေးလေ့ကျင့်မှုတွေအတွင်းမှာအရေးပေါ်တပ်တွေဖြန့်ချတာအရေးပေါ်ထောက်ပို့ရေးတွေလုပ်တာနဲ့ပူးတွဲကင်းလှည့်တာတွေကိုလေ့ကျင့်ခဲ့ကြတယ်လို့ CCTV သတင်းကပြောပါတယ်။အခုလိုတရုတ်အစိုးရပိုင်သတင်းဌာနကစီးရဲလေ့ကျင့်မှုသတင်းကိုထုတ်လွှင့်ခဲ့ချိန်မှာပဲဒါဟာအကြမ်းဖက်မှုတွေနဲ့ဖျော်ဖျက်အခြေအနေတွေကိုရပ်အောင်လုပ်ဖို့အရေးကြီးတဲ့အခိုက်အတန့်ဖြစ်တယ်လို့ဟောင်ကောင်မှာရှိတဲ့တရုတ်အစိုးရကိုယ်စားလှယ်ရုံးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဟောင်ကောင်မှာရှိတဲ့တရုတ်အဖွဲ့အစည်းတွေနဲ့တရုတ်စီးပွားရေးလုပ်ငန်းတွေအနေနဲ့ပြည်မာကြီးအစိုးရအပေါ်ထောက်ခံကြဖို့လည်းကြေညာချက်မှာတိုက်တွန်းပါတယ်။ဟောင်ကောင်မှာဒီမိုကရေစီရဲ့ဆန္ဒပြမှုတွေခုနလကြာဖြစ်နေပေမဲ့အဆုံးသတ်မဲ့ပုံမမြင်ရပါဘူး။နှစ်သက်ကူပွဲတော်တွေဈေးဝယ်မှုတွေကိုထိခိုက်အောင်ကြီးပြပြီးတော့နက်ဖန်နှစ်သက်ကူအကျိုးနည်းနဲ့နှစ်ဆန်းတရက်နဲ့တွေကြာရင်လူစီကားတဲ့နေရာတွေဈေးဝယ်တွေအသွားများတဲ့နေရာတွေမှာအကြီးကျယ်ဆန္ဒပြကြဖို့ဆန္ဒပြသူတွေစီစဉ်ထားကြပါလိမ့်ရှင်
။ American ပြည်သူ Texas ပြည်နယ် Christian ဖျားကြောင့်မှာမနေ့ကဖြစ်ခတ်ခဲ့တဲ့တနသမားကြောင့်ဝိပစ်သူနှစ်ဦးသေဆုံးခဲ့ပြီးဝိပစ်သူတွေဘက်ကပြန်ဖြစ်ခတ်ဖမ်းဆီးခဲ့တာကြောင့်လည်းတနသမားလည်းသေဆုံးခဲ့ပါတယ်။ Texas ပြည်နယ်ရှိ Tarrant White Settlement မြို့West Freeway ဖျားချောင်းတွင်ပြစ်ခတ်မှုအတွက်မနေ့ညပိုင်းကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းရဲကဖျားချောင်းလုံခြုံရေးအဖွဲ့စစ်တနဝန်ထမ်းနှုတ်ကိုချီးကျူးပြောကြားခဲ့ပါတယ်။တည်ဆုံသွားသူနှုတ်ကတနတ်သမားကိုပြစ်ခတ်ဖမ်းဆီးခဲ့သူတွေဟုတ်မဟုတ်ဆိုတော့ချက်ချင်းမသိရသေးပါဘူးခင်ဗျာ
။တနင်္လာညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုဝင်းမင်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတနင်္လာညရဲ့ထိတ်တန့်ရောက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မင်းပြားမြို့နယ်ရမောင်တံတားမှာလုံခြုံရေးယူထားတဲ့မြန်မာစစ်တပ်ကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ကဒီမနက်မှပစ်ခတ်ခဲ့တယ်လို့တပ်မတော်ဘက်ကပြောပါရတယ်။ဒီကနေ့တိုက်ပွဲဖြစ်စဉ်ကိုမသိရသေးပေမဲ့မနေ့ကဘူးတီတောင်မြို့နယ်ဘက်မှာတော့မြန်မာစစ်တပ်ဘက်ကလေရင်နဲ့ပစ်ခတ်တယ်လို့ AA တာဝန်ရှိသူတွေကပြောပါရတယ်။အဲ့ဒီပြစ်ခတ်မှုမှာအရက်သားတွေနေတဲ့ရွာတွေလက်နက်ကြီးကြီးကြားခဲ့တယ်လို့လည်းဒေသခံတွေကပြောပါရတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရတယ်
။ရခိုင်ပြည်နယ်မင်းပြားမြို့နယ်ရမောင်တရန်းနီးမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဒီကနေ့မှတိုက်ပွဲဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်တမ်းနာချုပ်သတ်မတော်ပြောခွေရဘူမူကြီးဝင်းစောဦးက VOA ကိုအခုလိုပြောပါရတယ်
။မင်းပြားဘက်မှာဒီနေ့မနေ့ကကျွန်တော်တို့မင်းပြားရမောင်တရားမှာတကားလုံးစုံလုံးနေလုံငယ်တက်ခွက်ဝင်တော့လာပြီးတော့မှနောက်ချက်ပြခတ်လာတော့ရှိတယ်။လုံငယ်တက်ခွက်ဝင်တော့ဘာရွယ်ချင်းနဲ့လာပြနေမလို့နော်။အဲ့ဒီတရားမျိုးလာဒီကောင်လေးဖြတ်ကြည့်ပြတာအောက်ဘက်ကိုဟလာသွားတယ်နမ်းနေပါလေအကုန်လုံးပြတ်တော့ကောင်ကအဲ့ဒီလုံငယ်ထားတာလေ
။ဒီပြကမှုမှာတတ်မတော်ဘက်ကစိတ်ကြိုက်မှုမရှိဘူးလို့ဆိုပါတယ်။မင်းပြမျိုးရမောင်တရန်းနီးမှာတိုက်ပွဲဖြစ်ပွားကြောင်းမင်းပြဒေတာခန်တူးကပြောပါတယ
်။ရှင်းနေ40လောက်ကစားပြတယ်ဒီနေ့20လောက်လက်ဖက်တကူကြည့်တယ်လို့ပြောတယ်ကျန်ရရသူတို့ကသူတို့ပြစ်တာဘောနော်မင်းများရမောင်တရားနဲ့ဝင်းတင်မရသွားလာလို့
ရခိုင်လက်နက်ကန်အေးအေးပြောခွေရခိုင်တုခကတော့ဒီကနေ့မင်းပြမြို့နယ်ဖက်တိုက်ပွဲအခြေအနေကိုမသိရှိသေးဘူးလို့ပြောဆိုပြီးမနေ့ကဗူဒီတောင်မြို့နယ်တောင်တန်းဖက်မှာမြန်မာစစ်တပ်ဘက်ကလေကြောင်းနဲ့ပြစ်ကတ်မှုတွေရှိနေတယ်လို့ဆိုပါတယ
်ဟုတ်ဒီနေ့တော့တိုက်ပွဲသတင်းတွေဒီနေ့ကြီးဘာမှရောက်လာတာမရှိသေးဘူးကြာအော်မနေ့ကဗူဒီတောင်ဖက်မှာတော့မြန်မာစစ်တပ်ဘက်ကလာပြီးတော့အဲ့ဒီ jet fighter တွေနဲ့နေပြီးတော့ဘုံးကျိတိုက်ခိုက်တဲ့ဥစ္စာတွေကိုလောက်ခေတာရှိတယ်အဲ့ဒီဗူဒီတောင်မြို့နယ်ဒီအောက်တောင်ကျွာရဲ့ဒီအော်အခြေထက်ကျင်းရောက်အဲ့ဒီကမှရှိတဲ့တောင်တန်းတွေကို jet fighter နဲ့နေပြီးတော့လာပြီးတော့ဘုံးကျိတာရှိတယ် rocket တွေနဲ့ပစ်တာရှိတယ
်ဒီကနေ့နေ့လယ်ပိုင်းမှာလည်းမင်းပြမြို့နယ်အန်သာရွာနဲ့တေကန်ရွာဘက်ကိုမြန်မာစစ်တပ်ကနေလက်နက်ကြီးနဲ့ပြေကမှုတွေရှိနေတယ်လို့တင်ကဟကန်လက်ရဂီတာဖွဲ့ဥက္ကဋ္ဌကိုအန်ဒါကြီးကပြောပါတယ
်ခုနေမှာအဲ့တနိုင်းတနိုင်းတော့မှမင်းပြနဲ့ရမောင်စတာဖတ်သွားတဲ့လမ်းမှာစမ်းမလေးကလားရွာရှိတယ်အဲ့ဒီစမ်းမလေးကလားရွာမှာဒီသူကတင်းပုံးနဲ့ဝတ်ပြီးတော့ဒီလက်နက်ကြီးနဲ့နည်းနည်းငယ်ငယ်ပစ်တာရှိတယ်အဲ့ဒီအန်ဒါရွာနဲ့တေကန်နာကနေပြီးတော့လက်နက်ကြီးနဲ့ပစ်တာပစ်ဆိုင်မှုတော့မရှိဘူးမြတ်အရှင်ကဘယ်မှမပြီးဘူးမြတ်ဒီတိုင်းမှာပဲအဲ့ဒီမှာစားရတာမသွားပဲနှစ်နာရီလောက်ပဲ
ဒီပြစ်ကတ်မှုမှာရွာသားတွေကိုထိခိုက်မှုမရှိပေမဲ့စိုးရင်ထိတ်လန့်မှုတွေရှိနေတယ်လို့လဲဆိုပါတယ်။အလားတူဘုံနှကျွန်းမြို့နယ်ယူရယုတ်ကျေးရွာဘက်မှာလည်းရွာသွင်းလက်နက်ပြစ်ကတ်မှုကြောင့်စိုးရင်စိမ့်တဲ့ရွာသားထောင်ကျော်တိမ်းရှောင်နေရပါတယ်။ဒီအခြေအနေကိုယူရယုတ်ရွာသားကိုမြတ်ရွှေကအခုလိုပြောပါတယ
်။ရေကန်းမှာဟိုစစ်တပ်တွေရှိတယ်။စစ်တပ်တွေတရားကြော်လို့ရှိတယ်။နေရာနည်းနည်းဘဏ္ဍာရေးပိတ်ပေါက်ရေတွေကြောက်တာပဲ။ဒီကူကူချစ်တဲ့ဘယ်ရှင်။အဆောင်ရလာတော့ရှိနေချင်တယ်။အဲဒါနင်းခဲ့တဲ့ကြေတော်ကဘယ်နေချင်းမှာတက်တူကနေကြည့်တယ်။အဲ့ဒီတစ်ခင်းလေးပဲလေကြည့်ရတယ်။ဒါကလေးနင်းခဲ့တဲ့ရှင်ရည်တွေဒီပိုင်းကြေတော်ကဒီလိုရှိနေတယ်။
မင်းပြမြို့နယ်တွင်မှမြန်မာစစ်တပ်နဲ့အေအဖွဲ့တို့ကြားဖိုက်ပွဲတွေမှာကြာခဏဖြစ်ပွားနေပါတယ်။မြန်မာစစ်တပ်နဲ့အေအဖွဲ့တို့ကြားရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲပြင်းထန်ဖြစ်ပွားနေတာတစ်နှစ်ကြာပြီးဖြစ်သလိုတိုက်ပွဲစဉ်တွင်ရွာသားတတိယနီးပါးစစ်ပေးသိမ်းရှောင်နေရပါတယ်။ဒီပွေလင်းရသည်မှာမြန်မာစစ်တပ်ဘက်ကတိုက်ရင်အားဖြည့်တင်းထားသလိုတိုက်ပွဲတွေဆက်လက်ပြင်းထန်လာမယ့်အခြေအနေရှိနေတယ်လို့လည်းအေအဘက်ကပြောပါတယ်ခင်ဗျာ။
ရခိုင်ဘက်ကအခြေအနေနိုင်ကိုအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်ဒီမိုကရက်တစ်ပါတီတွင်သမရလောင်းရွေးမဲ့ပမာဏရွေးကောက်ပွဲကိုတော့ပနားမရွေးကောက်ပွဲကိုတော့လာမယ့်ဖေဖော်ဝါရီလ3ရက် Iowa ပြည်နယ်မှာစတင်ကျင်းပတော့မှာဖြစ်ပါတယ်ဒါကြောင့်နှစ်သစ်ကူဇန်နဝါရီလမှာကိုယ်စားလှယ်လောင်းတွေရဲ့မဲဆွယ်ပွဲတွေကအရှိန်မြင့်လာပါတယ်လူလူစစ်တမ်းတွေမှာတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကပါတီကိုစားပြုသမ္မတလောင်းရှင်ပြိုင်မဲ့သူတွေထဲမှာရှေ့ကနေပြေးနေပါတယ်။ဒါပေမဲ့တခြားပြိုင်ဘက်ကိုယ်စားလှယ်တွေကလည်းအစောပိုင်းကျင်းပမဲ့ Iowa, New Hampshire နဲ့ South Carolina ပြည်နယ်တွေကရွေးကောက်ပွဲတွေမှာထောက်ခံမဲ့တွေအခိုင်အမာရနေအောင်ကြိုးစားနေပါတယ်။ Democratic Party တွင်သမ္မတကိုယ်စားလှယ်လောင်းတွေရဲ့လာမယ့် 2020 ရွေးကောက်ပွဲအလားအလာကိုတော့ဂျင်မလုံးကသတင်းပေးပို့ထားပါတယ်။ကိုသိန်းထိုင်ဦးပြောပြပေးပါရှင်။
လာမယ့်နှစ်နိုဝင်ဘာရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်ကိုနိုင်အောင်ရှင်ပြိုင်နိုင်မဲ့သူကသူသာဖြစ်တယ်လို့ဂျိုးဘိုင်ဒန်ကအမျက်တစီပြောနေတာပါသူ့ကိုဝေဖန်နေကြတာတွေကိုလည်းသူသိပါတယ်လို့အခုလိုပြောပါတယ
် And I know I've been criticized by some really good decent opponents I've been running
အတိုက်ခံတချို့ရဲ့ကျွန်တော်ပေါ်ဝေဖန်နေတာတွေကျွန်တော်ကြားပါတယ်ကျွန်တော်ဟာတိုင်းပြည်ကိုစူးစီးညင်ညွတ်အောင်လုပ်ဖို့အတွေ့အကြုံနဲတဲ့သူမပြတ်သားတဲ့သူဆိုပြီးဝေဖန်နေကြတာပါဒီတိုင်းပြည်ကိုမစူးစီးနိုင်ရင်ကျွန်တော်တို့ဘာမှလုပ်လို့မရပါဘူး။လက်ရှိစနစ်အောင်မှာကျွန်တော်တို့လုပ်လို့မရပါဘူး
။တနင်္ဂနွေလုံးအတိုင်းအတာရလူထုစစ်တမ်းတွေမှာဂျိုးဘိုင်ဒန်ကဥဆောင်နေပါတယ်။ဒါပေမဲ့လည်းအိုဝါနဲ့နယူးဟမ်ရှာယာပြည်နယ်တွေမှာအဓိကပြိုင်ဘက်တွေနဲ့အကြိမ်နဲ့ရင်ဆိုင်ရနိုင်ပါတယ်။အဲ့ဒီအထက်မှာမက်ဆာချူးဆက်ပြည်နယ်လွတ်တော်အမတ်အဲလစ်ဘက်ဝါရန်လည်းပါဝင်ပါတယ်။Elizabeth Warren ကခုလိုမဲဆွယ်နေပါတယ
် We want to stimulate this economy. We want an economy.
စီးပွားရေးတိုးတက်အောင်လှုပ်ထအောင်ပိတ်ဖို့စီးပွားရေးပိုကောင်းအောင်လုပ်ဖို့ဆိုရင်ကျမတို့ရဲ့ပြည်သူတွေကိုယင်းနှိမ့်နှံနိုင်အောင်လုပ်ပေးရပါလိမ့်မယ်။သူတို့လက်ထဲမှာငွေတွေရောက်လာအောင်ထည့်ပေးရပါလိမ့်မယ်။ဘီလီယံနာတွေကပဲဒီငွေတွေကိုရယူနေတာမျိုးမဖြစ်စေရပါဘူး
။2019ခုနှစ်တခြားလိုမဲဆွယ်ပွဲတွေမှာ Elizabeth Warren ကိုကြိုက်တဲ့သူများလာခဲ့တယ်လို့စစ်တမ်းတွေမှာဖော်ပြပါတယ်။နောက်ပိုင်းမှာတော့သူ့အပေါ်လူကြိုက်များတဲ့အရှိန်တန့်သွားခဲ့တာကိုတွေ့ရပါတယ်။အခုပါတီတွင်းသဗ္ဗလာရွေးပွဲစောစောချင်းမှပဲပြည်နယ်ဒီမှာလူသိများတင်ရှားလာတဲ့သူတယောက်ကတော့အင်ဒီယားနာပြည်နယ်ဆော့ဘန်မြို့တော်ဝင်ပီတ်ဘူဒီဂျက်ဖြစ်ပါတယ
်။ We can galvanize and not polarize an American majority that is
ready to ပြည်သူအများစုရဲ့စိတ်အားထက်သန်မှုကိုနှိုးဆော်စည်းရုံးပြီးတော့သဘောကျလဲမှုတွေမပေါ်ပေါက်အောင်ထိန်းချုပ်ရင်းကြီးမားတဲ့အပြောင်းအလဲတွေဖော်ဆောင်ရပါလိမ့်မယ်။အရင်ဆက်စုမြစ်တွေအတွင်းမဖြစ်ခဲ့တဲ့လူအများစုကိုစုစည်းပြီးတော့အချင်းချင်းစည်းစည်းလုံးလုံးနဲ့အောင်မြင်အောင်လက်တွဲဆောင်ရွက်ရပါလိမ့်မယ်
။ဘာမောပြည်နယ်ထက်လွတ်တော်အမတ်ဘာနီဆန်ဒါဟာလဲဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းကိုယ်စားလှယ်တွေထဲမှာထိတ်ဆုံးပိုင်းမှာအမျက်ရှိနေတဲ့သူပါ။သူကမဲဆွယ်ပွဲတွေမှာသမ္မတထရန့်ကိုအခုလိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုလို့ရှိပါလေ
။ And what our campaign is exactly the oppositeof what trump is trying to
ကျွန်တော်တို့မဲဆွယ်စည်းရုံးမှုတွေဟာ trump လုပ်နေရပြီနဲ့လုံးဝကွဲလွဲပါတယ်။သူကတိုင်းပြည်ကိုသွေးကွဲအောင်တုံးနေတဲ့သူပါ။ကျွန်တော်တို့ကကျွန်တော်တို့ပြည်သူတွေကိုပြန်စုစည်းမယ်။အားလုံးတူတကွအမေရိကန်ပြည်သူအားလုံးအတွက်စီစဉ်နေချမှတ်လှုပ်ဆောင်ဖို့ပါ။
Iowa ရွေးကောက်ပွဲမှာလူထုထောက်ခံမှုထူးထူးခြားခြားရဖို့ကြိုးစားနေသူတွေထဲမှာမန်နီဆိုလာပြည်နယ်ထက်လွတ်တော်အမတ် Amy Klobuchar နယူးဂျာစီထက်လွတ်တော်အမတ် Cory Booker နဲ့စွန်ဦးစီးပွားရေးလုပ်ငန်းရှင် Andrew Yan တို့ပါဝင်ပါတယ်။မဲရီစပေးပြီးပနာမရွေးကောက်ပွဲတွေကျင်းပပြီးဆိုတာနဲ့ဒီကိုယ်စားလှယ်လောင်းတွေအပေါ်လူထုထောက်ခံမှုကိုအကြီးအကျယ်ဆန်းသက်လိုက်တာလို့ဗာဂျီးနီးယားတက္ကသိုလ်ကလေးလာသုံးသက်သူတူဖြစ်တဲ့လာရီဆပတူကပြောပါလေ
You either get votes or you don't. Nobody can explain away.
ဟဲ့ရသည်ဖြစ်စေမရသည်ဖြစ်စေအိုင်အိုဝါမှာစတင်ကျင်းပမယ်ရွေးကောက်ပွဲမှာမဲတရာခိုင်နှုန်းတော့မရဘူးဆိုရင်ဘလို့မှရှင်းပြလို့မရတော့ပါဘူးကိုကိုရန်ပုံငွေလှူနေတဲ့သူတွေကလည်းအချို့တန်နှုတ်ဆက်သွားပါလိမ့်မယ်ဆိုလိုတာကပတ်စံထမ်းမရတော့ဘူးပေါ့ဒီတော့မဲဆွယ်စည်းရုံးတာတွေရဲရတော့မယ်လို့ဆိုလိုတာပ
ါဒီမိုကရက်အများစုကလက်ရှိသမ္မတထရန့်ကိုရှင်ပြိုင်နိုင်မဲ့သူနောက်စီးပွားရေးနဲ့လူမှုရေးဆိုင်ရာအပြောင်းအလဲတွေဖန်တီးနိုင်မဲ့ liberal တွေတဲကခိုင်မာတဲ့ကိုယ်စားလှယ်ကိုပဲရွေးချယ်ကြတာကြောင့်ဒီမိုကရက်ပါတီအတွင်းသမ္မတလောင်းပြိုင်ပွဲဟာအချိန်ကြာနိုင်နေဆိုပြီးဘန်ဒယ်ဘစ်တက်သူကနိုင်ငံရေးသုတေသီThomas Shawes ကပြောပါလေ
The energy in the Democratic Party is more on the left than the moderates.
Democratic Party တွင်အင်အားတွေက Biden လို့သဘောထားပြောင်းသူတွေထက်သဘောထားတင်းမာသူတွေပိုများတယ်။ပ နာမရွေးကောက်ပွဲတွေမှာပါတီတွင်အကြီးအကျယ်သဘောထားကွဲလွဲမှုတွေပေါ်လာနိုင်ပါတယ
်ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းပြိုင်ပွဲတွေမှာနယူးယောက်ပြည်နယ်မြို့တော်ဝန်ဟောင်းမိုက်ကယ်ဘလွန်ဘတ်ကတော့နောက်ဆုံးမှဝင်လာသူဖြစ်ပါတယ်ဒါပေမဲ့လည်းတယ်လီဗီရှင်းကြော်ညာတွေအတွက်ဒေါ်လာသန်းချီသုံးဆွဲခဲ့ပြီးလက်တလောလူထုစစ်တမ်းဒီမှာလူထုထောက်ခံမှု10ရာခိုင်နှုန်းနီးပါးအထိတက်လာတာတွေ့ရကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့2019ခုနှစ်အတွင်းမှာအမျိုးသမီးအာဂါသာသူရဲကောင်းနေရဲ့ဆောင်ရွက်ချက်တွေသတင်းလွှာတင်ဆက်ပေးကြပါတယ်2019ခုနှစ်ကုံဆုံးဖို့နီးကပ်လာတာနဲ့အမျှအမျိုးသမီးအာဂါသာသူရဲကောင်းတွေပဲပါဝင်တဲ့ပထမဆုံးအာဂါသာရင်ဆေလွတ်နိုင်တာနဲ့အတူလူသားတွေရဲ့အာဂါသာတခွင်စူးစမ်းလေ့လာရေးကလည်းပိုပြီးတော့မှကျယ်ပြန့်လာနေပါပြီအမေရိကန်လေတပ်မှာအရေးပေါ်တက်လှမ်းခဲ့ရတဲ့ဆိုတော့အွန်လိုင်းကနေနောက်ပြောင်တဲ့သတင်းအပါအဝင်အာကာသစူးစမ်းလေ့လာရေးသတင်းတွေကလည်းတော်တော်များများထွက်ပေါ်ခဲ့ပါတယ်2019ခုနှစ်ထဲကအာကာသတခွင်မှတ်သားဖွယ်ရာတွေကို VOA ရဲ့သတင်းခန်းတွေကနေသတင်းတော့အရှက်အာရဘတ်စတီရဲ့နဲ့အတူပြန်လည်ပြီးတော့စူးစမ်းကြည့်ကြရအောင်ပါဒေါခင်ဆိုးဝင်းတင်ဆက်ထားတာနားဆင်ပါရှင
်ကောင်းပါပြီရှင်2019ခုနှစ်ကတော့အာကာသစူးစမ်းလေ့လာရေးကိုထဲထဲဝင်ဝင်အနက်ရှိုင်းဆုံးအဖြစ်တမိုင်းတွင်ရမယ်နှစ်တစ်နှစ်ဆိုရင်မှားမယ်မထင်ပါဘူး NASA American အာကာသစူးစမ်းလေ့လာရေး Agency ရဲ့ New Horizons အာကာသယင်ငယ်ဟာကမ္ဘာကနေမိုင်ပေါင်း 18,400 နီးပါးကွာဝေးတဲ့ Ultima 2လေးဆိုတဲ့ဂျိုသိန်းဂျိုမွားလေးကိုဓာတ်ပုံရပ်ယူနိုင်ခဲ့ပါတယ်ဒီဂျိုသိန်းငယ်လေးဟာအာကာသယင်ကနေတွေ့မြင်ခဲ့ရတဲ့ရှေ့အကျဆုံးဂျိုသိန်းလေးပဲဖြစ်ပါတယ်ကမ္ဘာတဝန်းကကြေတရာစိတ်ဝင်တစားလေ့လာသူတွေအတွက်လေညရန်ကောင်းကင်တစ်ခွင်မှာလတစ်ခုလုံးအပြည့်ကျက်တဲ့မြင်ကွင်းကိုတွေ့ခဲ့ရပါတယ်။ကျုံနောက်ကျုံခဲနေလနဲ့ကမ္ဘာမြေကြီးတန်းတဲကြပြီးလကြက်တာကိုတွေ့မြင်ခဲ့ကြရတယ်လို့အစိုးရဝန်ထမ်းတဦးဖြစ်တဲ့ဆူဇန်နာကပြောပါတယ်။
I've never seen something like this. It's interesting.
ဒီလိုမျိုးကျွန်မတစ်ခါမှမတွေ့ဘူးပါဘူး။သိလာတဲ့ဒီလိုမြင်ကွင်းကိုဒီတညာထဲမှာတွေ့လိုက်ရတာဟာသိကိုစိတ်ဝင်စားစရာကောင်းပါတယ်
။လက်ကျက်နေတဲ့အချိန်မှာ Super Blood Moon သွေးရောင်တန်းနေတဲ့မဟာလာမင်းကြီးလို့တင်စားကြပြီးကမ္ဘာမြေပြင်ကိုပါရောင်ပြန်ဟပ်ခဲ့ပါတယ်။အနာဂတ်မှာလူပါတဲ့အာကာသယင်တွေကိုလမ်းညွှန်နိုင်ဖို့အတွက် SpaceX အာကာသလွှတ်တင်စခန်းကနေလူမပါတဲ့ Dragon 2အာကာသယင်ကို March လအတွင်းကလွှတ်တင်နိုင်ခဲ့ပါတယ်။ Dragon 2ယင်ဟာISS နိုင်ငံတကာအာကာသစခန်းကိုစစ်ရုပ်လက်ရည်အကူအညီမလိုပဲအောင်မြင်စွာဆက်ရောက်နိုင်ခဲ့ပါတယ်။ Dragon 2အာကာသယင်မှာလိုက်ပါသွားတဲ့ Spartan လို့နာမည်ပေးထားတဲ့လူရုပ်နဲ့အတူ ISS နိုင်ငံတကာအာကာသစခန်းကလေတရဲတွေကလေနမူနာကိုစမ်းသပ်ခဲ့ကြပါတယ်။ February လတုန်းကတော့ SpaceX ကနေ Rocket ဒုံးယင်တစ်စင်းနဲ့ Beersheet ဆိုတဲ့လာစင်းယင်ကိုလွှတ်တင်ခဲ့ပါတယ်။ Beersheet ဆိုတာ Hebrew ဘာသာနဲ့ပနာမကနဦးကိုဆိုလိုတာပါတဲ့။SpaceX နဲ့ Israel NGO တို့ပူးပေါင်းပြီးတော့လစင်းရင်တွေလွှတ်တင်ခဲ့တာအဆင်ပြေခဲ့ပေမဲ့လို့ April လတုန်းကလစင်းရင်ဟာအင်ဂျင်ဆက်ချွတ်ရင်းပြီးပြတ်ကျခဲ့ပါတယ်။ American ကာကွယ်ရေးဝန်ကြီးဌာနကလည်းအနာဂတ်အမျိုးသားလုံခြုံရေးအတွက်ရည်ရွယ်ပြီး SpaceX ရဲ့ Falcon Heavy Rocket ဒုံးယင်လွှတ်တင်ရမှာအတိအမှတ်ပြုပူးပေါင်းပါဝင်ခဲ့ပါတယ်။ဒါဟာ American စစ်တပ်ကနေပြန်လည်အသုံးပြုတဲ့ Rocket ဒုံးယင်ပြန်နဲ့ပထမဆုံးပူးပေါင်းလိုက်တာဖြစ်ပါတယ်။ဒီလိုနှစ်ဖက်စလုံးရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်လဘော်ကိုအတိအကျဆင့်သက်နိုင်ခဲ့ပေမဲ့လို့လေနောက်ထပ်တစ်ကြိမ်လဘော်ကိုလွှတ်တင်တဲ့ယင်တစ်စင်းကတော့မအောင်မြင်ရှာပါဘူး။ဇူလိုင်လတုန်းကတော့ချီလီနိုင်ငံမှာလအရိတ်ကနေကိုဖုံးလိုက်တာကြောင့်နေလုံးဝကျက်ခဲ့ပြီးနိုင်ငံတော်အမှောင်ဖုံးခဲ့ပါတယ်။ဒီလိုနေကျက်တာဟာကမ္ဘာမှာ18လအတွင်းတစ်ကြိမ်ဖြစ်လေရှိပါတယ်။အဲ့ဒီနောက်တရုတ်နိုင်ငံမှာပုဂ္ဂလိကပိုင်း Link Space Company ကနေတတိယမြောက်ဒုံးယင်ပြန်တစ်စင်းကို August လအတွင်းကအောင်မြင်စွာလွှတ်တင်နိုင်ခဲ့ပါတယ်။ Engineer တွေကဒီဒုံးယင်ပြန်ကို April လအတွင်းကစမ်းသပ်ခဲ့ကြတာဖြစ်ပါတယ်။ September လတုန်းကအင်အားပြင်းထန်တဲ့ Dorian Hurricane မုန်တိုင်းဟာ Bahamas ကျွန်းကိုဝင်ရောက်တိုက်ခတ်ခဲ့ပြီးအပျက်စီးများခဲ့ပါတယ်။ISS နိုင်ငံတကာအာကာသစခန်းကနေ Dorian Hurricane မုန်တိုင်းကိုလှမ်းတွေ့ခဲ့ကြရပြီးအင်အားအပြင်းထန်ဆုံးမုန်တိုင်းတွေရဲကတစ်ခုအဖြစ်မှတ်တမ်းတင်ခဲ့ရပါတယ်။ American ပြည်ထောင်စုမှာရှိတဲ့ Storm Area 51ဆိုတဲ့နေရာကတော့ Facebook မှာဟာသတစ်ခုပါပဲ။ Nevada ပြည်နယ်မှာရှိတဲ့စစ်ဖက်အစစ်မြင့်လုံခြုံရေးတပ်စခန်းကသုတေသနဌာနဟာဂျိုးသားတွေကိုဖမ်းထားတဲ့နေရာရဲ့လို့အငင်းပွားနေကြတာကြားခဲ့ပါပြီ။ဒါကြောင့်တန်းနဲ့ချီတဲ့စိတ်ဝင်စားသူတွေကလူမှုကွန်ရက် Facebook ကနေ Storm 51ကို စူးစမ်းလေ့လာခြင်းနဲ့လို့ပြောနေကြပါတယ် American leader ကတော့ don't even think about it ရောင်းလို့တောင်မစဉ်းစားကြပါနဲ့လို့ပြောတဲ့အကြောင်း Utah ပြည်နယ်ကလာတဲ့ဧည့်သည် Jackson Carter ကဆိုပါတယ
် We've got a very polite police presence who is making sure that nothing happens
ဒီနေရာမှာဘာမှအထွေထူးမရှိပါဘူးဆိုတာသိကြတယ်လို့ဖြစ်အောင်ရင်ကျေးတဲ့ရဲအရာရှိတယောက်တော့အမြဲရှိနေပါတယ်ဒါပေမဲ့လည်းဒီနေရာကိုလာဆက်စုကြတာဘသူပဲဖြစ်ဖြစ်ပျော်စရာတော့ကောင်းပါတယ်
ဒီတဲ့ကန္နရရဲမှာလူတွေစုပြီးပါတီတွေလှုပ်ကြပျော်ကြပါကြတာအ ਨੇ စုံအကြိမ်တရာအကြိမ်200လောက်တော့ရှိမှာပါပဲတဲ့အောက်တိုဘာလတုန်းကတော့ခရစ်စတီနာကော့ချ်နဲ့ဂျက်စီကာမီယာတို့ဟာကမ္ဘာမှာပထမဆုံးအာကာသရဲကိုလမ်းလျှောက်တဲ့အမျိုးသမီးအာကာသလေသရဲတွေအဖြစ်တမိုင်းတွင်ခဲ့ပါပြီခရစ်စတီနာနဲ့ဂျက်စီကာတို့ဟာ ISS နိုင်ငံတကာအာကာသစခန်းကနေလေဟာပြင်းထဲကိုထွက်ပြီးပြတ်တောက်နေတဲ့ Power Network ဂွင်းဆက်ကိုပြည့်ပြည့်နိုင်ခဲ့ကြလို့ပါပဲဂျက်စီကာဟာအခုမှပထမဆုံးအာကာသရဲကိုလမ်းလျှောက်ဖူတာဖြစ်ပါတယ်အမျိုးသမီးတွေထဲမှာတော့15ယောက်မြောက်ဖြစ်ပြီးတော့ဒီလိုလေဟာပြင်းထဲလမ်းလျှောက်သူတွေထဲမှာတော့228ယောက်မြောက်ဖြစ်ပါတယ်အာကာသလေသရဲခရစ်စတီနာက
The idea of having the honor of being the first woman to walk on the moon is almost too great to fathom.
ဒီလိုခုံပြကြတာကပထမဦးဆုံးအမျိုးသမီးတစ်ယောက်အနေနဲ့လာပါမှာလမ်းလျှောက်ရတယ်လို့မျိုးသိပြီးတော့ခုံယူစရာကောင်းပါတယ်။ဟုတ်ပါရင်ဒါကကျမရဲ့စိတ်ကူးရင်အိမ်မက်တစ်ခုပါ။ကျမရဲ့ဘဝဆိုရင်လည်းမမှားပါဘူး။ဒါပေမဲ့ခုချိန်မှာတော့ဒီလောက်နဲ့ရင်ကျေနပ်ပါရဲ့။ဒီနေ့ကျရင်တော့လာပါမှာလမ်းလျှောက်မယ်ပထမဦးဆုံးအမျိုးသမီးဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်။
နိုဝင်ဘာလကျတော့တရုတ်အာကာသသိပ္ပံပညာရှင်တွေကငကငွေတန်းကိုသုတေသနလှုပ်ကြရမှာ black hole ဆိုတဲ့တွင်းနယ်ကြီးကိုတွေ့ခဲ့ကြပါတယ်။အဲ့ဒီ black hole အရာမှတွင်းနယ်ကြီးဟာအရွယ်အစားကြီးမားကျယ်ပြန့်လွန်းလို့သိပ္ပံပညာရှင်တွေကမရှိသင့်ဘူးလို့တောင်ဆိုကြတာပါ။ LB1 တွင်းနယ်ကြီးဟာကမ္ဘာကနေအလင်းနှစ်ပေါင်း 15,000 ကျော်ဝေးပြီးနေရဲ့ဒုရေထက်အဆ80ပိုကြီးတယ်လို့ဆိုကြပါတယ်။NASA American Agatha Susan Lila ye agency ga ni ne ani song mercury bodahu jo ha ni ye shi ga ni phyat tan ni de pon go video ne mhat tan tin nai ga bi tchu ga transit khyi ti thau phyat tan ya lo kho su ga ja ba de di phyat tan mu ha a nit ti ya ma 73 chain phit le shi bi 2023 khu ne ma tai mi that twe ya me pon mo paw ba bu naw phit ya tchu ga lo NASA ga ni cookie mong phauk de cookies biscuit mong phauk de oven mi bo le de long ko ISS နိုင်ငံတကာအာကာသစခန်းစီပို့ပေးလိုက်ပါသေးတယ်။အိန္ဒိယနိုင်ငံမှာတော့အာကာသအေဂျင်စီကနေဇူလိုင်လတုန်းကလပေါ်ကိုအာကာသယင်တစီလွှတ်တင်ခဲ့ပေမဲ့လို့စက်တင်ဘာလကျတော့အဆက်အသွယ်ပြတ်တောက်သွားပါတယ်။ဒီလိုအဆက်အသွယ်ပြတ်တောက်သွားတာနဲ့ပတ်သက်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအခုလိုဆိုပါတယ
် I watched when communication to the lander was lost.I saw the disappointment in your faces.
လာစင်းရင်နဲ့အဆက်အသွယ်ပြတ်သွားတာကိုကျွန်တော်စောင့်ကြည့်ခဲ့ပါတယ်။အားလုံးစိတ်ပြက်နေတဲ့ပုံကိုလည်းသတိထားမိပါတယ်။ကိုယ့်ရဲ့ကြိုးစားမှုအောင်မြင်တဲ့ဆိုတာသေဖွဲကိစ္စမဟုတ်ပါဘူး။နိုင်ငံတော်ကဒီကြိုးပမ်းမှုအတွက်ဂုဏ်ယူသလိုသင်ခန်းစာတွေလည်းအများကြီးရပါတယ်
။ NASA American အာကာသစူးစမ်းလေ့လာရေးအေဂျင်စီမှအလုပ်လုပ်တဲ့အိန္ဒိယနယ်ဘွား IT ကွန်ပျူတာနည်းပညာသမားတယောက်ရဲ့အကူအညီနဲ့အိန္ဒိယလာစင်းရင်ပြတ်ကြတာကိုဒီဇင်ဘာလကျမှအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။နောက်ဆုံးမှာတော့ဒီနှစ်ကုံအားလက်ရဲ့အမီ SpaceX ကနေမြေပညာနဲ့မျိုးပွားထားတဲ့ကြွက်တွေကို ISS နိုင်ငံတကာအာကာသစခန်းစီဆေးလွှတ်နိုင်ခဲ့ပါတယ်။လူအပါဝင်နှုတ်တိုက်သတ္တဝါတွေဘလို့ကြီးပြင်းကြသလဲခန္ဓာကုန်ဖွဲ့စည်းပုံဘလို့ပြောင်းလဲကြသလဲစတာတွေကိုဒီခွန်အားအပြည့်နဲ့ Mighty Mice လေးတွေကတဆင့်လေ့လာနိုင်မှာဖြစ်ပါတယ်။တာယာဝပြောစွာအသက်ရှည်ရှည်ဘလို့နေထိုင်ကြမလဲဆိုတာကိုရှင်းနေမှာစောင့်ကြည့်လေ့လာကြပါစို့ရှင်။
တော်ခင်ဆိုဝင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့ဆိုရင် VOA ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြီးပြီးချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ2019ခုနှစ်ဒီဇင်ဘာလ30ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kilohertz 11965လိုင်းဒိုမီတာ32 kilohertz 9383ညလိုင်းဒိုမီတာ51 kilohertz 5885တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုဇက်တိုက်နားဆင်ရမှာပါအရင်ဆုံးနားဆင်ရမယ့်စီးပွားရေးခန္ဓာမှာတော့
ဒီနိုင်ငံလုံးချင်းဒီအားလုံးကိုခြုံပြောရင်ငါကျွန်တော်တို့အပြောင်းလဲပဲကိုရွေ့နေတယ်ဆိုပေမဲ့ဒီကြားထဲမှာအခွင့်အရေးရလူတွေလူမသိ
2019ခုနှစ်အတွင်းမြမစီဝါရေးပေါ်ခြုံငုံသုံးသက်ချက်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပိုင်းမှာတော့ blogger တွေပြောသမျှနောက်တက်တန်ရောက်သတင်းလွှာကိုတင်ဆက်ပေးဖို့ရှိသလိုနှစ်တကူတေးလက်ဆောင်တပုံးနဲ့လဲသောတာရှင်တွေကိုဖျော်ဖြေပေးဖို့ရှိပါတယ်ရှင်အခုရင်းအောင်ဆုံးစီဝါရေးခန္ဓာကိုတင်ဆက်ပေးကြပါတယ်ကမ္ဘာစီဝါရေးမှာအခက်ကြုံနေပေမဲ့လို့မြမစည်းဝါဖွံ့ဖြိုးမှုကတော့တည်တည်ငြိမ်ငြိမ်ရှိနေပါတယ်လို့နိုင်ငံတကာငွေကြေးရံမုံငွေအဖွဲ့ IMF က2019ခုနှစ်နှစ်ကုန်ပိုင်းမှာမှတ်ချက်ပေးပါတယ်။အစိုးရဘက်ကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဖိတ်ခေါ်နေသလိုပဲပြည်တွင်းစည်းဝါရေးပို့ပြီးတော့လဲပတ်လာစေဖို့ရည်ရွယ်ပြီးအခွန်တက်တာခွင့်လိုမျိုးအစီအစဉ်တွေလည်းချမှတ်ဆောင်ရွက်ခဲ့ပါတယ်။2019ခုနှစ်အတွင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုအခြေအနေအစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒအပြောင်းအလဲတွေကို2019ခုနှစ်အတွက်နှစ်ချုပ်အစီအစဉ်ဖြစ်နေဒီသတင်းမှရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကြီးထိုက်တင်ပြထားတာနားဆင်ပါရှင
် Your investments will be welcomed enthusiastically. Your support to Myanmar's economic development for a brighter future.will be met with strong commitment and cooperation on our part.
ယင်းနှိမ့်မြုံနယ်မှုတွေကိုအားတက်သရောကြိုးဆိုမှာပါပိုးပြီးတိုးတက်ကောင်းမွန်တဲ့အနာဂတ်အတွက်မြမစည်းပွားရေးဖွံ့ဖြိုးမှုအပေါ်ပံ့ပိုးမှုတွေပေါ်မှာလဲကျမတို့ဘက်ကခိုင်မာတဲ့ပိုင်းထက်ချက်နဲ့ပူးပေါင်းဆောင်ရွက်မှာလဲဖြစ်ပါတယ်တိုးတက်စီပင်တဲ့အနာဂတ်ကိုဥတီကြမယ်စိတ်လှုပ်ရှားပွေခီးမှာကျမတို့နဲ့အတူပူးပေါင်းကြဖို့ဖိတ်ခေါ်ပါတယ
်ထိုင်းနိုင်ငံကမြမယင်းနှိမ့်မြုံနယ်မှုဆိုင်ရာအခမ်းအနားတစ်ခုမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုဖိတ်ခေါ်သွားတာပါဒီနှစ်အတွင်းမှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်မြန်မာနိုင်ငံကိုလာရောက်ပြီးကိုရီးယားမြန်မာဆက်မှုဇုံစီမံကိန်းကိုလည်းအုပ်မြစ်ချခဲ့ပါတယ
်첫째양국간의경제협력을효율적으로확대하기위해마음과마음이이어지
는ပထမဆုံးအနေနဲ့တော့နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးချဲ့နိုင်ရေးအတွက်အခြေခံအဆောက်အုံတွေဖွဲ့အစည်းဆိုင်ရာအခြေခံတွေတည်ဆောက်ဖို့ဖြစ်ပါတယ်။ကိုရီးယားမြန်မာဆက်မှုဇုံဟာဆိုရင်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုမှာထူးခြားတဲ့စီမံကိန်းဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာကိုရီးယားရင်းနှီးမြှုပ်နှံမှုတွေပိုများလာစေမှာဖြစ်ပြီးနိုင်ငံအကျိုးတူဖွံ့ဖြိုးစေမှာပါ
။နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေပိုပြီးဝင်ရောက်လာရေးပြည်တွင်ကတ်တက်စင်ထုတ်လုပ်မှုတွေကိုအခွန်သက်သာခွင့်ပေးခဲ့တာလိုမျိုးဆွဲဆောင်မှုတွေလုပ်ခဲ့သလိုပဲဌာနဆိုင်ရာလုပ်ငန်းတွေပိုပြီးမြန်ဆန်တွက်လက်စေဖို့ဆောင်ရွက်မယ်ဆိုတာကိုလည်းမြန်မာအစိုးရဘက်ကကတိပြုခဲ့ပါတယ်မြန်မာနိုင်ငံတွင်စီးပွားရေးလုံရကြရမှုအပိုင်းမှာသက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ဆက်ဆက်လုပ်ရတဲ့ဌာနဆိုင်ရာလုပ်ငန်းတွေကတော့အခုချိန်ထိမြန်ဆန်တွက်လက်မှုမရှိသေးပါဘူးထင်ရှားတဲ့ဥပမာတစ်ခုကတော့အခွန်ဆောင်တဲ့နေရာမှာပါစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကအခွန်ဆောင်ရတဲ့လုံထုံးလုံကြီးအဆင့်ဆင့်ကိုအခုလိုရှင်းပြပါတယ
်ကျွန်တော်မြင်တာအခွန်နဲ့ပတ်သက်တဲ့ system ပေါ့နော်ဒီသူကြီးတော့ဒီ online system database system ဒီဟာအဓိကလိုရမှာတင်တာပါအခုအဲ့ဒီစနစ်မရှိဘူးနော်ကျွန်တော်ကပြင်ရမှာစနစ်ကိုပြင်ဖို့လိုတာပေါ့အခွန်ဆောင်ဖို့ဆိုတာဗဇက်ကပြောလို့နေလက်တွေ့မှာလည်းကဲဆောင်တဲ့လူတော်မှာသူတင်တော့လိုလိုကိုဆောင်ရမှာမဟုတ်ဘူး။ကျန်တဲ့တန်းစီမှာကိုကျွန်တော်ကအွန်လိုင်းနဲ့တင်ပြီးအွန်လိုင်းပေးမန့်နဲ့ပေးတယ်လို့ရတယ်လို့မဟုတ်ဘူး။ကျွန်တော်ကလက်ဆိုင်အဖွန်ဝန်ကြီးဌာနကိုဆက်တွေ့ရတယ်။တွေ့တဲ့နေရာမှာလည်းဒီရှိတဲ့ဝန်ထမ်းတွေအခုဆောင်နေလို့လည်းမမြအောင်။အများတဲ့ခါကျကျွန်တော်ကဆောင်ရတာပေါ့နော်။ဆောင်တဲ့နေရာမှာလည်းသူတို့စီကချက်လန်ထုတ်သူ့အပံသွားဆောင်ဆိုသူ့အပံသူ့တတ်မှတ်တဲ့ပံသွားရောမှတန်းစီပြီးဆောင်ရတယ်။အခုဆောင်ရတဲ့ဒီလေသူကလည်းဒါ ီးစီအောင်ပေါ့နော်ကျွန်တော်မြင်လားစနစ်ကိုပြောင်းဖို့လိုတယ
်ပြည်သူတွေပို့ပြီးတော့အခွန်ထမ်းဆောင်လာစေဖို့အခွန်ဆောင်မထားတဲ့ငွေတွေဈေးကွက်ထဲဝင်လာဖို့ရည်ရွယ်ပြီးအစိုးရကအခွန်သက်တာခွင့်နဲ့ဆောင်ရွက်နေပေမဲ့ဘလောက်ထိရောက်တယ်လဲဆိုတာကတော့မသိရသေးပါဘူးဒါအပြင်2019ခုနှစ်အတွင်းထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတဦးကိုနိုင်ငံတော်ကိုပေးစရာတွေပေးသွင်းဖို့ပြက်ကွက်မှုနဲ့ဖန်ဆီးခဲ့ပါတယ်အစိုးရကိုရွှေပိတ်တစ်ချိန်ထောင်ချီပေးဖို့ရှိတဲ့မိုးထီမူမီရွှေတူးဖော်ရေးလုပ်ငန်းရှင်တထေးကြီးဦးစိုးထွန်းရှင်ကိုထိုင်းနိုင်ငံကဖမ်းပြီးမြန်မာဘက်ကိုလွှဲပြောင်းပေးခဲ့ပါတယ်။အခွင့်အဒူးတွေရရှိခဲ့တဲ့မိုးထီမိုးမီလုပ်ငန်းရှင်တထေးကြီးကိုဖမ်းဆီးလိုက်တာကမြန်မာနိုင်ငံရဲ့စီးပွားရေးလုံနီးလောက်ဟန်အခင်ချင်းအပြောင်းလဲတရက်လို့တော့မဆိုနိုင်သေးပါဘူး။လက်တင်ရစရော်ခေါ်တဲ့အငွေ့အသက်မျိုးကတော့ရှိနေသေးတယ်လို့စီးပွားရေးလုပ်ငန်းရှင်ဦးမင်းခင်ကပြောပါတယ
်။ရှိသလောက်တော့ရှိသေးတယ်ဗျာ။ရှိသေးတယ်ရှိနေသေးတယ်ဟိုအစ်စ်တီတော်အစ်စ်ရတဲ့ဟာတွေတော့ရှိနေတယ်အားလုံးခြုံပြောရင်ဒါအချင်းချင်းအားလုံးတနိုင်ငံလုံးအချင်းချင်းအားလုံးကိုခြုံပြောရင်ဒါကျွန်တော်တို့ခုနလိုအပြောင်းလဲဘက်ကိုရွေ့နေတယ်ဆိုပေမဲ့ဒီကြားထဲမှာအခွင့်အရေးရတဲ့လူတွေလူမသိသူမသိအစဉ်ပြေးနေတဲ့လူတွေပြန်ပြီးတော့ထောင်လာတဲ့လူတွေရှိနေကြတယ
်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကတော့မြန်မာစီးပွားရေးတည်ငြိမ်မှုရှိတယ်လို့ပြောပါတယ်။လာမယ့်2020ပြည်နှစ်မှာရွေးကောက်ပွဲရှိနေတဲ့အပေါ်အခြေအနေစောင့်ကြည့်နေတာကြောင့်ယင်းနှိမ့်ညံ့မှုအပိုင်းမှာတော့လျော့သွားတယ်လို့ IMF ကပြောပါတယ်။ရခိုင်ပြည်ပခန့်ကြောင့်မွတ်စလင်ရိုဟင်ဂျာတိမ့်ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာမှာတရားစွဲဆိုခံရမှုတွေ၊ဒဏ်ခတ်ပိတ်ဆို့မှုတွေလည်း2019မှာပေါ်ပေါက်လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဘက်ကမြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုဘာသာရေးနှိပ်ကွပ်မှုစတဲ့ဆွေးချက်တွေနဲ့လူပုဂ္ဂိုလ်တွေအပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ပါတယ်။ဒါပေမဲ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကတော့စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေအပေါ်ဒဏ်ခတ်ဖို့တိုက်တွန်းနေကြတာပါ။စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေအပေါ်ဒဏ်ခတ်ရေးဥပဒေချမ်းကအမေရိကန်အထက်လွှတ်တော်မှရောက်ရှိနေပြီးဖြစ်ပေမဲ့အတီမဖြစ်နိုင်သေးတဲ့အကြောင်းရင်းကိုဘာမာကမ်ပိန်း UK ရဲ့ညွှန်ကြားရေးမှူးမတ်ဖာမနာကအခုလိုသုံးသပ်ပါတယ
် These sanctions they don't sanction military companies there is a bill in the US Congress which would sanction military companies but that is being held up by one senator Mitch McConnell who is an admirer of Aung San Suu Kyi and he is not allowing those sanctions
စစ်တပ်ကုမ္ပဏီတွေကိုတန်ခတ်ပိတ်ဆို့မဲ့ဥပဒေကြမ်းတစ်ခုကအမေရိကန်လွှတ်တော်မှာရှိနေပါတယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်ကိုလေးစားတဲ့အထက်လွှတ်တော်အမတ်မစ်ချ်မကွန်နဲကဒါကိုထိန်းထားပါတယ်ဒီတန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့ကိုသူကခွင့်မပြုပါဘူးအစိုးရရဲ့တန်ခတ်ပိတ်ဆို့မှုတွေဖြစ်တဲ့နိုင်ငံရေးဝန်ကြီးဌာနဗန္ဒာရေးဝန်ကြီးဌာနတို့ကဒီလိုမျိုးတန်ခတ်ပိတ်ဆို့မှုတွေကိုတော့ချမှတ်နေပါတယ
်မတ်တန်ဂီထိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနက်ဖြန်အင်္ဂါမနက်ခင်းတွေမှာလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်အခုဆက်ပြီးတော့မနက်ဖြန်အင်္ဂါညဓာတ်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာနဲ့မိတ်ဆက်ပေးပါရစေရှင
်တော်ရှိမှာပါ2019ခုနှစ်ကုန်လို့2020ခုနှစ်ကိုချင်းကပ်လာပါပြီ2020ခုနှစ်မြန်မာနိုင်ငံအတွက်ကြုံရနိုင်မဲ့စင်ခေါ်ချက်နဲ့လာလာကောင်းတွေဘယ်လိုရှိပါမလဲအင်္ဂါနေ့ညဒဲလီလိုက်စီစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်ပေါင်းဆွေးနွေးမိများလို့ရတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြပို့ထားမယ်ဆိုရင်ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်ကြမယ်တော်ရရှင်တို့ကြိုးစားပါရစေ
။မနေ့ပြန်အင်္ဂါညဒိုင်းလီလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြရသေးရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အိမ်သုံးပစ္စည်းတွေရှိတဲ့နေရာကိုကိုယ်တိုင်ထပြီးတော့သွားစရာမလိုဘဲနဲ့အဲ့ဒီပစ္စည်းတွေနဲ့ကျိုးမဲ့ဆက်သွဲချိတ်ဆက်ထားတဲ့ smart home set တွေကိုစကားပြောအမိန်ပေးပြီးတော့ခိုင်းလို့ရနေပါပြီ။လက်ရှိလူသုံးများနေတဲ့ smart home set တွေကို Amazon, Google, Apple ကုမ္ပဏီတွေကထုတ်လုပ်နေကြတာပါ။ဒါကြောင့်ဒီနည်းပညာလုပ်ငန်းကြီး၃ခုပေါင်းပြီးတော့ smart home set တွေနဲ့ smart အိမ်သုံးပစ္စည်းတွေကြားချိတ်ဆက်နိုင်မဲ့ကျိုးမဲ့ဆက်သွယ်ရေးစံစနစ်တစ်ခုကိုသတ်မှတ်ကြတော့မှလည်းဖြစ်ပါတယ်။2020ခုနှစ်ထဲထူးခြားတဲ့နည်းပညာသစ်အနေနဲ့ထွက်လာမဲ့ Smart ကျိုးမဲ့ဆက်သွယ်ရေးစနစ်သစ်အကြောင်းကိုတော့ဘလော့ဂါတွေပြောသမျှအစီအစဉ်မှာမဆုမြတ်မွန်ရှင်းပြထားတာနားဆင်ပါရှင်။
2019အတွက်အထူးခြားဆုံးနည်းပညာသတင်းကြားပေးပြီလားကိုသားညို့ဒိတ်ဒိတ်ကျဲနည်းပညာလုပ်ငန်းကြီး3ခုပူးပေါင်းလိုက်တဲ့သတင်းလေ
Google ရဲ့ Amazon ရဲ့ Apple ရဲ့ပေါင်းပြီးတော့ Smart Home နည်းပညာဆန်သတ်မှတ်မယ်ဆိုတဲ့သတင်းလာမှဆူမြတ်မော
ဟုတ်တယ်ကိုသားညို့ရဲ့အိမ်တွေမှာတကားတော့ဖွင့်တာမိအဖွင့်ပိတ်လောက်တာကနေပြီးတော့အဝေးချော်ဆက်လဲတဲ့အထိဆက်ပစ္စည်းတွေကို Smart Home စနစ်နဲ့ချိတ်ဆက်ပြီးတော့ဗဇက်ကနေအမိန်ပေးလောက်ခိုင်းနေကြတဲ့ခင်မှာစနစ်တွေကွဲမနေအောင်လို့အပြိုင်ကုမ္ပဏီ3ခုပေါင်းပြီးတော့မှဆန်စနစ်သတ်မှတ်ကြတော့မှလေဒီဇင်ဘာ18ရက်နေ့တုန်းကကြေညာတာပါဒီကြေညာချက်အရဆိုလို့ရှိရင် Smart Home ဆက်သွယ်ရေးစနစ်တစ်က2020ခုနှစ်အတွက်ထူးခြားတဲ့နည်းပညာသစ်တစ်ခုဖြစ်လာမှသိကြတယ်ရှင့
်မဆုမြတ်မုံပြောသလိုပဲအခုဆိုလို့ရှိရင်အိမ်အတော်များများမှာကအတန်နဲ့ခိုင်းလို့ရတဲ့ Smart Home စနစ်တွေအတော်လေးတုံးလာကြတယ်ကျွန်တော်တို့မှအိမ်မှာဒီ Amazon ရဲ့ Echo ရှိတော့မိုးလေဝသတို့သတင်းတို့ကိုကိုသိကျင်တဲ့အချိန်မှာအလဇာကြီးဒီနေ့မိုးလေဝသဘယ်လိုရှိမလဲပြောပါအောင်ဆိုပြီးတော့လှမ်းလို့မေးလို့ရှိရင်အလဇာကဒီအင်တာနက်ထဲကနေပြီးတော့နောက်ဆုံးအခြေအနေကိုရှာပြီးတော့အတန်နဲ့ချက်ချင်းပြန်ပြောပါတယ်သတင်းဆိုရင်လည်းအဲ့လိုပဲကိုသိကျင်တဲ့အချိန်သူ့ကိုပြောခိုင်းလို့ရှိရင်အဲ့ဒီအချိန်မှာနောက်ဆုံးဖြစ်နေတဲ့သတင်းတွေကိုသိရပါတယ်နောက်တချင်းနားထောင်ခြင်းလည်းအဆင်ပြေတယ်ကိုနားထောင်ခြင်းတဲ့တချင်းကိုဖွင့်ပြပါအောင်လို့သူ့ကိုလှမ်းပြီးတော့ခိုင်းလိုက်ရုံပဲတချင်းခွေရှိစရာမလိုဘူးတချင်းဖွင့်ဆက်တက်တက်ရှိစရာမလိုတော့ဘူးလေ
ကိုသားညဦးက Amazon Echo ဆက်သုံးတော့သူ့ရဲ့ Virtual Assistant ဆက်ယုံမှ Alexa နဲ့အဆင်ပြေနေတာပေါ့အဲ့လိုပဲ Google ရဲ့ Home ဆက်သုံးကြသူတွေဆိုရင်လည်း Hey Google လို့စကားကိုစပြီးတော့သူ့ရဲ့ဆက်ယုံမှကိုလှမ်းခိုင်းလို့ရတယ် Apple ရဲ့ HomePod ဆက်သုံးကြတဲ့သူတွေဆိုရင်လည်း Hey Siri လို့ခေါ်ပြီးတော့အမိန်ပေးလိုက်ရုံပဲနောက်အိမ်တကားစနစ်တို့မိခလုတ်စနစ်တို့အပူအေးချိန်တဲ့စနစ်တို့နဲ့အဲ့ဒီဆက်တွေကိုချိတ်ဆက်ထားတယ်ဆိုလဲတကားဖွင့်လိုက်ပါအောင်မီးဖွင့်လိုက်ပါအောင်အပူချိန်ရှော့လိုက်ပါအောင်ဆိုတာမျိုးတွေပါကို့အတန်နဲ့လှုပ်ခိုင်းလို့ရတော့တော်တော်အဆင်ပြေတယ်ရှင့
်အဆင်မပြေတာတခုကကို့အိမ်မှာတုံးတဲ့အဲ့ဒီ Smart Home ဆက်ရဲ့စနစ်ကချိတ်ဆက်ခြင်းနဲ့ပစ္စည်းတွေရဲ့စနစ်တွေနဲ့ကိုက်မကိုက်ဆိုတာကိုထည့်တွေ့ရတဲ့အချက်ပြကျွန်တော်အိမ်မှာဆိုလို့ရှိရင် Amazon Echo ဆက်သုံးတော့ Smart မီးလုံတို့ Smart In Door တို့တက်မယ်ဆိုရင် Echo ဆက်နဲ့အဆင်ပြေပါမလားဆိုတာကိုအရင်ကြည့်နေရတယ
် Google Home ဆက်သုံးတဲ့သူတွေဆိုရင်လည်းသူတို့ရဲ့ Home စနစ်နဲ့ကိုက်ပါမလားကြည့်ရတယ်Apple ရဲ့ HomePod စနစ်သုံးသူတွေဆိုလို့ရှိရင်လေ HomeKit စနစ်နဲ့တွဲပြီးချိတ်ဆက်သုံးလို့ရမယ့်ဆက်မျိုးရှားနေရတယ်။အဲဒါကြောင့်မလို့အခုဒီကုမ္ပဏီကြီး3ခုပေါင်းပြီးတော့အားလုံးစံတစ်ခုတည်းနဲ့ချိတ်ဆက်နိုင်မယ့်စနစ်ကိုလောက်ကြတော့မှာ
။ပြောရမယ်ဆိုရင် Amazon, Google နဲ့ Apple ဆိုတာ Smart ပစ္စည်းတွေနဲ့ Smart Assistant နည်းပညာပိုင်းမှာအကြီးအကျယ်ပြိုင်ဆိုင်ခဲ့ကြတဲ့ကုမ္ပဏီကြီး3ခုပြ။သူတို့ရဲ့ Smart Home ဆက်တွေကိုသူ့ထက်ငါအပြိုင်ရောင်းရအောင်လို့ကြိုးစားခဲ့ကြတာ။အခုတော့ပေါင်းပြီးတော့ connected home over ip ဆိုပြီးတော့ smart ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားကြိုးမဲ့ဆက်သွယ်ချိတ်ဆက်တဲ့စံသစ်ကိုသတ်မှတ်ကြတော့မှာ
Amazon ရဲ့ Apple ရဲ့ Google ရဲ့အပြင် Zigbee ကြိုးမဲ့ဆက်သွယ်ရေးနည်းပညာထွင်တဲ့ Zigbee Alliance ကိုပေါင်းပြီးတော့မှ connected home over ip စီမံကိန်းကိုလုပ်နေကြတာပါ internet protocol ဆက်သွယ်ရေးစနစ်တစ်ခုတည်းပေါ်မှာအခြေခံပြီးတော့ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားဆက်သွယ်နိုင်မဲ့စံတစ်ခုကိုသတ်မှတ်မှာဖြစ်ပါတယ်
Smart ပစ္စည်းတွေအားလုံးကကိုယ့်ရဲ့တစ်ခုတည်းမှာကြိုးမဲ့ internet ဆက်သွယ်ရေးစနစ်ကိုတုံးပြီးတော့တစ်ခုနဲ့တစ်ခုဆက်သွယ်ချိတ်ဆက်နေကြတာပါတချို့က wifi နဲ့ဆက်တယ်တချို့က bluetooth နဲ့ဆက်တယ်ဗျအခုနောက်ပိုင်းအိမ်သုံး smart ပစ္စည်းတွေဆိုရင် zigbee ဒါမှမဟုတ် zwave ဆိုတဲ့ကြိုးမဲ့ဆက်သွယ်ရေးစနစ်တွေကိုတုံးပြီးတော့ချိတ်ဆက်ကြတယ်ဗျ zigbee နဲ့ zwave စနစ်တွေကမီးယာသိပ်မလို့တဲ့ပစ္စည်းတွေ bandwidth သိပ်မလို့တဲ့ပစ္စည်းတွေမှာတုံးကြတာဗျဥပမာဒီအိမ်လုံခြုံရေးအတွက်တက်တဲ့ security camera တို့မီးဖွင့်ပိတ်လုပ်ပေးတဲ့ cloud တို့လိုက်ကာဖွင့်ပိတ်လုပ်ပေးတဲ့ cloud တို့လိုမျိုးမှာတုံးကြတာပ
ါလွယ်လွယ်နားလည်အောင်ရှင်းပြရရင်တခြင်းနားထောင်တဲ့ speaker ကို Amazon Echo ဆက်ကလှမ်းပြီးတော့မှအသံတိုးလိုက်ပါ၊ချိန်လိုက်ပါလို့ခိုင်းနိုင်အောင်လို့သူတို့အချင်းချင်းနားလည်နိုင်မဲ့ဘာသာစကားလိုတယ်လေဒီနည်းပြောရင်တော့ဆော့ဆော့ကပြောတဲ့ကြိုးမဲ့ဆက်သွယ်ရေးစနစ်ပေါ့အခုလောလောဆယ်မှာ smart home ဆက်တွေပေါ်မူတည်ပြီးတော့သူတို့သုံးတဲ့ဆက်သွယ်ရေးစနစ်တွေကလည်းကွဲနေတာအဲ့ဒါကိုစနစ်တစ်မျိုးတည်းဖြစ်အောင်လို့စံသတ်မှတ်ကြမှာဖြစ်ပါတယ
်ဒီမှာတစ်ခုရှင်းအောင်ပြောစရာရှိပါတယ် smart ဆက်ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားချိတ်ဆက်မဲ့ကြိုးမဲ့ဆက်သွယ်ရေးစနစ်ကိုပဲတညီတညွတ်ထဲဖြစ်အောင်လို့စံသတ်မှတ်မှာဖြစ်ပြီးတော့အဲ့ဒီဆက်ထဲမှာပါတဲ့ feature တွေကိုစံသတ်မှတ်မှာမဟုတ်ပါဘူးအဲ့ဒါကြောင့်မလို့ Amazon Echo ဆက်ထဲမှာပါတဲ့ feature တွေက Google ရဲ့ဆက်ထဲမှာပါလာမှာမဟုတ်တလို့ပဲ Apple ရဲ့ HomePod ဆက်ထဲမှာလည်း Google Assistant ပါလာမှာမဟုတ်ပါဘူး
အခုလိုမျိုး connected home over ip စနစ်သစ်ကိုသတ်မှတ်နိုင်နေဆိုလို့ရှိရင် smart ပစ္စည်းတွေထုတ်လုပ်နေကြသူတွေအတွက်တိတ်ကိုအဆင်ပြေသွားမှာအခုဆိုရင်သူတို့ကသူတို့ပစ္စည်းကိုဆက်မျိုးစုံနဲ့အန်ကိုက်သုံးနိုင်မဲ့စနစ်တွေကိုစူးစမ်းထွင်းနေရတယ်။စံသတ်မှတ်နိုင်ပြီဆိုရင်သူတို့အတွက်တိတ်လွယ်သွားလိမ့်မယ်။နောက်ပစ္စည်းဝယ်တဲ့သူတွေအနေနဲ့လည်း ကိုယ့်အိမ်မှာရှိမဲ့ဆက်နဲ့အဆင်ပြေပါမလားဆိုတာမျိုးစဉ်းစားနေစရာမလိုတော့ဘူးထောက်တဲ့ကုမ္ပဏီမတူကြတဲ့ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားချိတ်ဆက်တဲ့နေရာမှာလဲပို့ပြီးတော့လွဲသွားလိမ့်မယ်လေ
စံတစ်ခုစနစ်တစ်ခုလည်းဖြစ်သွားတဲ့အတွက်စမပစ္စည်းထွင်ကြတဲ့ကုမ္ပဏီတွေအနေနဲ့ဘယ်စနစ်ကိုရွေးချယ်ကြမလဲဆိုတာတွက်နေစရာမလိုတဲ့အတွက်ပစ္စည်းအသစ်စမ်းတွေထွင်တဲ့ဘက်ပို့ပြီးတော့အာရုံစိုက်နိုင်မယ်နော်စမတ်ဟုန်းနည်းပညာလောကအတွက်ပို့ပြီးတော့လမ်းတွေပွင့်သွားမယ်လို့ကြွမ်းကျင်သူတွေကသုံးသပ်နေကြတယ်မဆူမမော
စမတ်ဟုန်းပစ္စည်းတွေတစ်ခုနဲ့တစ်ခုဆက်သွယ်နိုင်ဖို့စနစ်သစ်တတ်မှတ်နိုင်မယ်ဆိုလို့ရှိရင်အကြီးအကျယ်ပြောင်းလဲသွားမယ်ထဲမှာလုံခြုံရေးပိုင်းလဲပါတယ်ကိုသားညုံရဲ့စနစ်အမျိုးမျိုးမဟုတ်တော့တဲ့အတွက်ကြောင့်မလို့ပစ္စည်းထွင်တဲ့လုပ်ငန်းတွေအတွက်လုံခြုံရေးဆန်ကိုလည်းတတ်တတ်မှတ်မှတ်ထားလိုက်ဖို့လွယ်သွားပြီလေ Connected Home Over IP စနစ်သစ်ကအိမ်လုံးကြုံရေးဘိုက်ပစ္စည်းတွေပေါ်မှာပထမအာရုံစိုက်ပြီးတော့သူတို့တီးထွင်မယ်လို့ဒီကြေညာချက်ထဲမှာတော့ပြောထားတယ်ရှင
် Connected Home လို့ပြောပြော Smart Home လို့ပြောပြောအိမ်သုံး Smart ပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတော့အပြန်လန်ဆက်သွယ်နိုင်ခိုင်းနိုင်တဲ့အတွက်ကျွန်တော်တို့လိုမျိုးသုံးသူတွေအတွက်တော့လွယ်ကူအဆင်ပြေပါတယ်အချိန်ကုန်တက်တာလေအဲ့ဒါကြောင့်မလို့လေနှစ်ခု2020မှာ Smart အိမ်သုံးပစ္စည်းတွေကပိုပြီးတော့လူသုံးများလိမ့်မယ်လို့ကျွမ်းကျင်သူတွေကခန့်မှန်းထားကြတာပါအ
ဲ့ဒါကြောင့်လေ Smart Home ဆက်ဈေးကွက်ထဲမှာဒီလောလောဆယ်ထိတ်တဲနေရာယူထားကြတဲ့ Amazon Echo, Google Home နဲ့ Apple HomePod ဆက်တွေအားလုံးချိတ်ဆက်တဲ့စနစ်စံတစ်ခုတည်းဖြစ်အောင်ပေါင်းပြီးလုပ်ကြတော့မယ်ဆိုတဲ့သတင်းက2019ခုနှစ်အတွက်ထူးခြားတဲ့နည်းပညာသတင်းကြီးတစ်ခုဖြစ်ခဲ့တာပါ Amazon, Apple, Google နဲ့ Zigbee Alliance ကိုပေါင်းပြီးတော့တည်ထွင်မဲ့စနစ်တွေက Smart Home နည်းပညာပိုင်းမှာလက်ရှိကျုံနေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်မယ်လို့လည်းမျှော်လင့်နေကြပါတယ်ရှင်
ကိုသားညိုကိုညီတင်ဆက်ပေးခဲ့တဲ့မတ်စုမြတ်မွေရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီဘလော့ဂါရီပြောသမျှအစီအစဉ်ကိုတော့အပတ်စဉ်အခုလိုတနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပြီးဒီသတင်းမှတ်အတွင်းမှာပဲကြာသာပတေးနေ့မနက်ခင်းမှလည်းပြန်လည်တင်ဆက်ပေးဖို့ရှိတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။အခုဆက်ပြီးတော့မရေးတနာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောက်သတင်းလွှာအစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးဆေးလက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်တင်လာမှာတော့ Christmas နေ့တဝိုက်မှာထူးထူးခြားခြားအမှုပညာလောကမှာဘယ်သူတွေပါလောက်ခဲ့ကြပါလဲဒီလိုမျိုးကမ္ဘာလောကကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်အဆိုရမရိုင်းကရီရဲ့ Christmas ရာသီတခြင်းတစ်ပုတ်ဖြစ်တဲ့ All I Want for Christmas is You တခြင်းကလွန်ခဲ့တဲ့25နှစ်ကထွက်ခဲ့တဲ့တခြင်းဖြစ်ပေမဲ့ဒီနေ့မှာတော့ပထမဆုံးအကြိမ်ဖြစ်တဲ့ Billboard အကောင်ဆုံးတေးတရာဆင်းမှာနံပါတ်1ထိပ်ဆုံးကိုရောက်လာပါတယ်။အမေရိကန်ပြည်သူတော်ဝမ်းမှာဓာတ်ရိုက်နားဆင်နိုင်တဲ့အစီအစဉ်တွေ၊ Radio ထုတ်လွှင့်ချက်တွေနဲ့အရောက်ရဆုံးသတင်းတွေကိုစုပေါင်းပြီးတော့အကောင်ဆုံးတေးတရာ Billboard ဆင်းကိုဒီလလည်းကပဲကြေညာသွားတာဖြစ်ပါတယ်။ဒီသတင်းက1994ခုနှစ်မှာထုတ်ခဲ့ဒီသတင်း1994ခုနှစ်မှာထွက်ခဲ့တော့ကတော့သတင်းခွေထဲမှာပါတာဖြစ်ပြီးတော့တပုတ်ချင်းအနေနဲ့တည်ကြဝယ်လို့မရပါဘူး။ဒါကြောင့်လည်းအကောင်ဆုံးတေးတရာဆင်းမှာမရှင်နိုင်ဖြစ်ခဲ့ပါတယ်။ Mariah Carey ရဲ့ဒီ Christmas သတင်းကမနစ်တုန်းကတော့အကောင်ဆုံးတေးတရာဆင်းရဲ့နံပါတ်3ထိရောက်ခဲ့ပူတာပါ။ဒီနှစ်မှာတော့ Billboard ရဲ့ထိပ်ဆုံးဆင်းတွေမကဘဲနဲ့ဒီဇင်ဘာ6ကနေ7အထိသတင်းပတ်အတွင်းမှာ Rolling Stone ရဲ့အကောင်ဆုံးသတင်းတရာဆင်းမှာလည်းထိပ်ဆုံးမှာရှိခဲ့ပါတယ်။ Billboard ဆင်းနေရဆိုရင်တော့အကောင်ဆုံးတေးတရာစီးရင်ထဲမှာ Mariah Carey တချင်းထိတ်ဆုံးရောက်ခဲ့ဘူးတာအခုတချင်းအပါဝင်နေဆိုရင်စကောဘုံမြောက်ဖြစ်ပါတယ်။ဒါကြောင့်မလို့အသက်49နှစ်အရွယ် Mariah Carey ကတဦးချင်းအမှုပညာရှင်အနေနဲ့နံပါတ်1နေရာမှာရှိနေခဲ့တဲ့စံချင်းကိုထိန်းသားတော့မယ်လို့ပြောရမှာဖြစ်တယ်။တောင်ကိုရီးယားနိုင်ငံမှာတော့ Christmas အကျိုးဒီဇင်ဘာ24ရက်နေ့ကချန်ချန်စီစီအေးအေးတန်ကိုအန်တူရင်းနဲ့တန်းစီနေကြသူတွေမှာအသက်62နှစ်အရွယ်အီမြောင်ဆုကလည်းပါတာပါ။ဆိုးမျိုးတော်ရဲ့လူကုန်တန်းဂန်နမြက်ကွက်မှာ K-pop ရဲ့နာမည်အကြီးဆုံးအဖွဲ့ဖြစ်တဲ့ BTS တစ်စိမ့်နဲ့တပုတ်တန်ကအစားတီရှပ်အစုံတစ်ခုခုများဝယ်လို့ရမလားသူလာတန်းစီတာဖြစ်ပါလေ။ Christmas အကျိုးနေ့မလို့နေရာတိုင်းမှာတိတ်ဆိတ်နေပေမဲ့ House of BTS လို့နာမည်ပေးထားတဲ့ BTS အဖွဲ့ရဲ့ Pop-up ရာကြီးဖွင့်အယောင်းဆိုင်လာဖွင့်တာကြောင့် BTS ပစ္စည်းတွေဝယ်ဖို့အတွက်အရွယ်ဆုံးလူမျိုးစုံနိုင်ငံစုံကနေဒီမှာလာပြီးတော့တန်းစီနေကြတာပါ BTS အဖွဲ့ရဲ့နာမည်ကျော်သချင်းဖြစ်တဲ့ Wildwood Love နဲ့တခြားသချင်းတွေနဲ့ပတ်သက်တဲ့အမှတ်တရလက်ဆောင်ပစ္စည်းတွေရောင်းတာဖြစ်ပါတယ် BTS ကိုကိုးစားပြုတဲ့ Big Hit Entertainment အပါအဝင် K-pop ဖွဲ့တွေကိုစီမံခန့်ခွဲနေတဲ့ agency တွေကသူတို့ရဲ့အခုလိုမျိုးလက်လီအယောင်းပိုင်းကိုဈေးကွက်ချက်ပြီးတော့လက်ဆောင်ပစ္စည်းတွေရောင်းချခြင်းအပြင်ဝင်ငွေတိုးစီဖို့လုပ်နေတာပါအခုဖွင့်တဲ့ pop-up ဆိုင်ကဆိုးမှာ BTS ရဲ့ပထမဆုံးဆိုင်ဖြစ်ပြီးတော့တခြားနိုင်ငံတွေမက္ကဆီကိုအထိမှာပါ pop-up ဆိုင်တွေဖွင့်တာဖြစ်ပါရင်
အင်းမြောင်စုကသူ့ရဲ့35နှစ်အရွယ်တမိနဲ့အတူတူလာပြီးတော့တန်းစီတာဖြစ်ပါတယ
်။ရှိတယ်။ဒီတိုင်ဘန်ရဲ့။ဘာကြီးဝန်တက်ဆယ်ရော။တုံးနေတယ်။
သူ့ရဲ့တငယ်ချင်းတွေအတွက်သူခေါင်းလေးတွေအယုတ်လေးတွေတစိမ့်လေးတွေပြီးတော့မတ်စုစာအုပ်လိုမျိုးလက်ဆောင်တွေဝယ်ပြီးတော့တငယ်ချင်းတွေကိုပေးမယ်လို့ဆိုပါတယ
်။ချို့တူရောမတော်တကစံက
သူတို့တစိမ့်နဲ့ဂျက်ကက်တွေကတော့ကိုရီးယားပတ်စံ13သိန်းဒီပါဒေါ်လာနဲ့ဆိုရင်တော့ဒေါ်လာ250ကျော်နဲ့ရောင်းချတာဖြစ်ပါတယ်။ချစ်အိတ်ညာအိတ်မျက်စိအုပ်တဲ့မျက်နှာဖုံးနဲ့တခြားပစ္စည်းတွေလည်း K-pop ရဲ့နာမည်ကြီးမှုအရှိန်နဲ့ရောင်းကောင်းနေတာပါ BTS အဖွဲ့ဟာတနည်းမပြည့်တဲ့အချိန်တွင်းမှာတေးတပြား၃ချက် Billboard အကောင်းဆုံးနာမည်ချိတ်တဲ့အဖွဲ့ဖြစ်ပါတယ်သူရှေ့မှာအဲ့လိုမျိုးချိတ်ထားတာ BTS အဖွဲ့ပဲရှိပါသေးရဲ့ရှင
် Hey y'all it's Fred I gotta tell you something
အတင်းလာအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလာကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht.
မယင်းသန္တာကျော်စီစဉ်တင်ဆက်ခဲ့တဲ့တတ်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA မြန်မာပိုင်းရဲ့တနင်္လာညချမ်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။စောင်းနေနေဝေးတဲ့ဒီနှစ်တစ်ခုရာသီရောက်တဲ့အချိန်တိုင်းမှာဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့တေးသချင်းလေးတွေနဲ့ VOA ကဖျော်ဖြေပေးနေပါတယ်။အဆိုတော်လင်းနှစ်သီဆိုထားတဲ့ဒီဇင်ဘာညနားဆင်ကြရအောင်ပါရှင်။
You know me, to me
ဆိုတော့လင်းနှစ်တီဆိုထားတဲ့ဒီဇင်ဘာညဆိုတဲ့တေးသချင်းလေးကို VOA ရဲ့သောရရှင်နေနှစ်ချိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်နှစ်တကူကာလမှာ VOA ရဲ့သောရရှင်နေနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုယ်စိတ်နှလုံးရှင်လန်းချမ်းမြေ့ကြပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားဆုမွန်ကောင်းတောင်းပေးပါတယ်ရှင်ပျော်ရွှင်စရာနှစ်တကူကာလဖြစ်ကြပါစေ VOA American အသံရဲ့တနင်္လာညချမ်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မနေ့ပြန်အင်္ဂါမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32/40/48နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေနဲ့အတူစီးပွားရေးခန္ဓာတက်တက်ရောက်သတင်းလွှာအစီအစဉ်နဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မော်တလှည့်ပြောပြပေးပါအောင်ရှင
်။တော်မီပေါင်ရာနဲ့ချီလောင်ကျွမ်းနေတဲ့ဩစတြေးလျနိုင်ငံမှာဒီကနေ့တော်မီလောင်ကျွမ်းမှုပိုပြီးပြန့်နှံ့နေတဲ့ဗစ်တိုးရီးယားပြည်နယ်ထဲမှာအရေးပေါ်သတိပေးချက်တွေကိုထပ်ပြီးတော့ထုတ်ပြန်ခဲ့ရပါတယ်။မဲလ်ဘန်မြို့မြောက်ပိုင်းကဘန်ဒူရာ၊ဂရင်းစ်ဘာရာနဲ့မဲလ်ပါခရက်တွေမှာရှိနေသေးတဲ့တွေအနေနဲ့ဘေးလွတ်ရာထွက်ပြေးဖို့အချိန်မမီတော့တဲ့အတွက်မိဘကင်းအောင်နေကြဖို့အတွက်အာဏာပိုင်တွေကသတိပေးခဲ့ရပါတယ်။ဒီသတိပေးချက်အပါအဝင်ဗစ်တိုးရီးယားပြည်နယ်ထဲမှာမိဘအရေးပေါ်သတိပေးချက်ပေါင်း12ခုထက်မနည်းထုတ်ပြန်ခဲ့ရပြီးတော့အများစုက East Gippsland ဒေသမှာဖြစ်ပါတယ်။ New South Wales ပြည်နယ်မှာလည်းတော်မီပေါင်း100လောက်လောင်ကျွမ်းနေတယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။အခုလိုမျိုးတော်မီတွေထိမနိုင်သိမရလောင်နေတဲ့အတွက်ဆစ်ဒနီမြို့မှာနှစ်ဆင်မီရှူမီဘန်ထောင်ချီဖောက်ပြီးတော့နှစ်တကူကြိုဆိုတဲ့ပွဲကြီးကိုမလုပ်ဖို့တောင်းဆိုမှုတွေရှိပေမဲ့ပွဲကိုကြိုတင်စီစဉ်ထားတဲ့အတိုင်းကျင်းပသွားမယ်လို့မြို့တာဝန်ခံတွေကပြောပါတယ်။မျိုးပီဇာပြင်ဆင်ပြီးတော့လူသားတွေဖန်တီးခဲ့တဲ့ဆိုတဲ့တရုတ်သိပ္ပံပညာရှင်ကိုတရုတ်တရားရုံးတစ်ခုက1,300ချလိုက်ပါတယ်2018ခုနှစ်တုန်းကအမွာမင်းကလေးနှစ်ယောက်ကို DNA မျိုးပီဇာပြုပြင်မျိုးဖွားပေးတယ်လို့ကြေညာခဲ့တဲ့သိပ္ပံပညာရှင်ဟီဂျန်ကီအနေနဲ့ဆေးပညာရက်ကိုတရားမဝင်ကျင့်သုံးခဲ့တယ်လို့တရုတ်တရားရုံးတစ်ခုကအမိန့်ချပြီးတော့ခုလိုအပြစ်ပေးလိုက်တာပါရှန်ဇန်မြို့တရားရုံးကနေဟီကိုခုလိုထောင်ဒဏ်3နှစ်အပြင်အမေရိကန်ဒေါ်လာ4,300,000နဲ့ညီများတဲ့ယွမ်ငွေ3,000,000ဒဏ်ငွေပါပူးတွဲချမှတ်တယ်လို့တရုတ်အစိုးရပိုင်ရှင်ဟွာသတင်းဌာနကသတင်းထုတ်ပြန်ပါတယ်။အီရတ်နဲ့ဆီးရီးယားနိုင်ငံတွေကစစ်သွေးကြွပစ်မှတ်တွေအပေါ်အမေရိကန်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အပေါ်လက်တုံးပြန်တိုက်ခိုက်သွားမယ်လို့အီရန်ကြောထောက်နောက်ခံပေးထားတဲ့ပြည်သူ့စစ်အဖွဲ့တစ်ခုကခြိမ်းခြောက်လိုက်ပါတယ်။အမေရိကန်ရဲ့တိုက်ခိုက်မှုအပေါ်လက်တုံးပြန်မယ်လို့ကာဒီယက်ဟက်စ်ဘိုလာအဖွဲ့ကသတိပေးလိုက်တာဖြစ်ပါတယ်။အာဖဂန်နစ္စတန်မှာတော့တာလီဘန်တွေယာယီအပြစ်ခတ်ရပ်တော့မယ်လို့ကောလာဟာလတွေထွက်နေချိန်မှာပဲတာလီဘန်တွေကအခုလိုအပြစ်ခတ်ရပ်ဖို့မရှိဘူးလို့ညှင်းဆိုလိုက်ပါတဲ့အမေရိကန်နဲ့ငြိမ်းချမ်းရေးသဘောတူညီချက်ရဖို့တာလီဘန်တပုံတွေအနေနဲ့ယာယီအပြစ်ခတ်ရပ်ဆဲကြေညာဖို့အဆင်သင့်ဖြစ်နေပြီလို့ကောလာဟာလတွေထွက်နေပေမဲ့ဒီသတင်းကိုတာလီဘန်တွေကငြင်းခဲ့တာဖြစ်ပါတယ်
သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Bill Andre ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်မှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
Welcome to the Voice of America.